Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရ2022ခုနှစ်ဇွန်လ10ရက်ပုံမှန်နဲ့မနက်ခင်း6နာရီနဲ့9နာရီအစီအစဉ်တွေကို Washington DC မြို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ဒီမှာတော့ပါအခုမနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့သတင်းတွေကိုတော့မတ်သိန်ကြီးထိုင်းနဲ့အတူတင်ပြသွားမှာပါ။Ukraine ရှိဘက်ကလူဟန်စ်ဒေတာရဲ့90ရာခိုင်နှုန်းကျော်ကိုရုရှားတပ်တွေကသိမ်းပိုက်ထားလိုက်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။စီးပွားရေးတိုးတက်မှုနှုတ်နှေးကွေးပြီးငွေကြေးဖောင်းပွားမှုရေရှည်ရင်ဆိုင်ရမယ့်အန္တရာယ်ရှိနေတယ်လို့ကမ္ဘာ့ဘဏ်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်စီစဉ်ခွင့်ပြုဖို့ထိုင်းအစိုးရကို HRW လူအခွင့်အရေးဖွဲ့ကတိုက်တွန်းလိုက်ပါတယ်။အဲဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဩစတြေးလျနဲ့တရုတ်နိုင်ငံကြားခုတလောသင်္ဘာမှုတွေတဖန်ပြန်ပြီးတော့ကြီးထွားလာနေပါတယ်။
This incident will not deter Australia from continuing to engage in these activities, which are within
Australia. ကကွယ်ရေးဝန်ကြီး Richard Marles ပြောတော်တာကိုတော့နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင်စစ်ကောင်စီနဲ့ဆွေးနွေးခဲ့တဲ့မိုင်းလာအဖွဲ့ကကိုယ်ပိုင်အုပ်ချုပ်ခွင့်ဒေသတည်ထောင်ခွင့်တောင်းဆိုခဲ့ပါတယ်။ရှကိုင်းပြည်နယ်ထဲကမူလာဒဏ်ကြောင့်လည်းမကိုဗစ်ကကွယ်စစ်ဆပြီးတော့ထိုးပေးနေပါပြီ။ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေမှာတော့ Social Media ပေါ်ကလူကြီးများသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင်ကွင်းကျဲမဆုနဲ့ကဘာတလောခီတော့အစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ဖြန်ထိတ်သိမ်းရောက်တဲ့တွေကိုကိုဇော်မိုးကျော်နဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးပါရှင
်။ယူကရိန်းစစ်ဘက်ကလူဟန်စ်ပြည်နယ်ရဲ့နယ်မြေအားလုံးနှိပါးကိုသိမ်းပိုက်ထားလိုက်ပြီဖြစ်ကြောင်းအင်္ဂါနေ့မှာရုရှားဘက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ယူကရိန်းဘက်ကလည်းသူတို့တပ်တွေဟာစုခွာမပေးဘဲစီဗီရိုဒိုနက်မျိုးကလမ်းနေမှာရုရှားတပ်တွေကိုကုကံတိုက်ခိုက်နေစေဖြစ်တယ်လို့ပြောဆိုပါတယ်။ရသက်တပတ်အတော်ကြာတိုက်ခိုက်ပြီးနောက်လူဟန်စ်ဒေသရဲ့68ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားနိုင်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျီယိုရှိုအီဂူကပြောဆိုပါတယ်။ယူကရိန်းသမ္မတဗလာဒီမာဇာလင်စကီကတော့မြို့ထဲမှာယူကရိန်းတပ်တွေလက်လျှော့အရှုံးမပေးဘဲဆက်လက်တိုက်ခိုက်နေတဲ့အကြောင်းတနင်္လာနေ့ညကဗီဒီယိုမင်ကုန်းမှာပြောဆိုခဲ့ပါတယ်။မြို့တော်ဝန်အိုလက်ဆန်ဒါကလည်းယူကရိန်းတပ်တွေဟာလက်ရှိနေရာတွေမှာအခိုင်အမာနေရာယူထားဆဲဖြစ်ကြောင်းအင်ကာနေမှာပြောဆိုပါတယ်တိုက်ပွဲတွေအတွင်ထိခိုက်ကြဆုံးမှုအများအပြားရှိတယ်လို့လည်းရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကအပြန်အလှန်ပြောဆိုပါတယ်ဖေဗူအာရီလ24ရက်နေ့စစ်ပွဲစတင်ချိန်ကစပြီးယူကရိန်းစစ်သုံးပန်း6489ဦးကိုဖမ်းမိခဲ့ပြီးပြီးခဲ့တဲ့9ရက်အတွင်းမှာတင်126ဦးကိုဖမ်းမိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်ယူကရိန်းသမ္မတအချံပေးပို့ကိုကတော့တိုက်ပွဲအတွင်အရှုံးအနိုင်သတင်းတွေကြောင့်စိတ်မပြတ်ကြဖို့ကိုလည်းယူကရိန်းတွေကိုတိုက်တွန်းခဲ့ပါတယ်
။ကမ္ဘာမှာဖွံ့ဖြိုးမှုအားနည်းပြီးငွေကြေးဖောင်းပွားမှုတိုးလာတဲ့ရှည်လျားတဲ့ကာလတစ်ခုအတွင်းကိုဝင်ရောက်လာနေပြီလို့ကမ္ဘာဘဏ်ကအင်ကန်နစ်မှာပြောဆိုလိုက်ပြီး2022ခုနှစ်အတွက်ကမ္ဘာတလောဖွံ့ဖြိုးမှုနှုန်းကိုလည်း 1.2 ရာခိုင်နှုန်းလျှော့ချလိုက်ပြီး 1.9 ရာခိုင်နှုန်းသာရှိမယ်လို့ခန့်မှန်းလိုက်ပါတယ်။နိုင်ငံအများအပြားစီးပွားချမှုနဲ့ခြုံရနိုင်တယ်လို့လည်းကမ္ဘာ့ဘဏ်ကပြောပါတယ်။ပြဿနာရဲ့အဓိကအကြောင်းရင်းခံအဖြစ် COVID-19 ကပ်ဘေးရောဂါကိုအပြစ်ဖော်ထားပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုလည်းအကြောင်းရင်းတစ်ရပ်အဖြစ်ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။လက်ရှိဖြစ်နေတဲ့ဖွံ့ဖြိုးမှုတန်ပြီးငွေကြေးဖောင်းပွားမှုတိုးလာတဲ့အန္တရာယ်ကကြီးမားတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မာဖတ်စ်ကအစင်ခန်းစာအမှားစာမှာရေးပါတယ်။ကမ္ဘာရင်းနှီးမြှုပ်နှံမှုအများစုအားနည်းသွားတာကြောင့်ဖွံ့ဖြိုးမှုနှိမ့်ကွေးမှုကဆယ်စုနှစ်တစ်ခုလုံးဆက်ရှိမဲ့အနေအထားလို့လည်းသူကပြောပါတယ်။နိုင်ငံအများအပြားမှာဆယ်စုနှစ်များစွာအတွင်းငွေကြေးဖောင်းပွားမှုမြင့်တက်လာတာနဲ့အတူရောင်းလိုအားဖွံ့ဖြိုးမှုလည်းနှိမ့်ကွေးမယ်လို့ခန့်မှန်းပါတယ်။ငွေကြေးဖောင်းပွားမှုကလည်းရှေ့လျှောက်ပိုတိုးလာမယ့်အန္တရာယ်လည်းရှိပါတယ်။နိုင်ငံအများအပြားငွေကြေးဖောင်းပွားမှုဆက်လက်မြင့်တက်နေမှာနဲ့အတူ2023နဲ့2024ခုနှစ်အတွင်းကမ္ဘာဖွံ့ဖြိုးမှုက300ခန့်နှုန်းလောက်ပဲရှိမယ်လို့လည်းကမ္ဘာဘဏ်ကယူဆထားပါတယ်ရှင
်။စီးရီးယားမြောက်ပိုင်းကိုတူရကီကကျူးကျော်လာမယ်ဆိုရင်စီးရီးယားနယ်မြေတွေကိုကာကွယ်ဖို့စီးရီးယားအစိုးရတပ်တွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့အမေရိကန်ထောက်ထောင်တော်ခံပေးထားတဲ့ Syrian Democratic Force Syria Democratic တပ်ဖွဲ့များကအင်ကာနေမှာပြောဆိုလိုက်ပါတယ်။စီးရီးယားမြောက်ပိုင်းကသူတို့ထုံချုပ်ထားတဲ့နယ်မြေတွေကိုတူရကီကထိုးစစ်တရားထမှန်ဆင်နွှဲမဲ့အန္တရာယ်ရှိနေတဲ့အတွက် Syria Democratic တပ်ဖွဲ့ခေါင်းဆောင်တွေရေးပေါ်အစည်းအဝေးပြုလုပ်ခဲ့ပြီးနောက်အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အခုချိန်ပါပဲခတ်လူမျိုးရေးတပုံး ခတ်တော်မြောက်ရေးတပ်ဖွဲ့တွေကိုတူရကီတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နိုင်ခြေရှိတဲ့စီးရီးယားမြောက်ပိုင်းမှာစီးရီးယားစုအတပ်တွေနဲ့ရုရှားတပ်တွေချထားတယ်လို့တူရကီနဲ့စီးရီးယားသဘောအဖွဲ့တွေကပြောဆိုပါတယ်စီးရီးယားမြောက်ပိုင်းကတယ်ဒီဖန်နဲ့မန်ဘီဂျီဒေတာတွေမှာအပါအဝင်နေဆက်တခြားစီးရီးယားနယ်မြေတွေတက်ကိုမိုင်း20လောက်အထိဝင်ပြီးလုံခြုံရေးဇုံအဖြစ်ချက်ထွင်ဖို့စစ် ပေါ်ရုရှားကသတိပေးလိုက်ပြီးတူရကီနဲ့ညှိနှိုင်းဖို့အတွက်ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ကိုတူရကီကိုပေါ်တခုနဲ့မှဆီလုံးမှာဖြစ်ပါတယ်
။နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာလူမဲဈေးဝယ်သူတွေကိုလူမျိုးရေးဆွဲနဲ့တနတ်သမားကပြစ်ခတ်တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူအသက်86နှစ်အရွယ်အမျိုးသမီး Ruth Whitefield ရဲ့သားဖြစ်သူကအမေရိကန်မှာလက်နက်ကိုင်အကြမ်းဖက်မှုတွေပြန့်နှံ့မှုနဲ့လူမျိုးကြီးစိုးရေးအန်ဒီရဲ့ကိုတိုက်ဖြတ်ရေးကြိုးပမ်းချဖို့အင်ကာနစ်လွှတ်တော်ကြားနာပွဲမှာပြောဆိုလိုက်ပါတယ်
။ And what are you doing? You elected to protect us, to protect our way of life.
လူတို့ကိုကာကွယ်ပေးဖို့အတွက်ရွေးကောက်ခံရသူတွေအနေနဲ့ဘာတွေလုပ်နေကြတာလဲလို့အထက်လွှတ်တော်တရားရေးကော်မတီဝင်တွေကို Whitefield ကပြောဆိုခဲ့တာပါလူမျိုးကြီးစိုးရေးအန်ဒီရဲ့ပြည်တွင်းအချမ်းဖတ်မှုပေါ်ပေါက်လာမှုကိုရပ်တန့်ပြစ်နိုင်ရေးဆောင်ရွက်လိုတဲ့စိတ်ဆန္ဒများမရှိကြဘူးလားလို့လည်းသူကမေးခွန်းထုတ်ပါတယ်ဒီကိစ္စတွေကိုဆောင်ရွက်လို့စိတ်မရှိဘူးဆိုရင်တော့အထက်လွှတ်တော်အမတ်များအနေနဲ့ဒီကိစ္စတွေကိုဥဆောင်လို့စိတ်ရှိသူတွေကိုကိုယ့်ရဲ့ယာရုနေရလွှဲပြောင်းပေးတင်ပါတယ်လို့လေးစားမှုနဲ့ပြောလို့ကြောင်းလဲသူကပြောပါတယ်လူစုလိုက်ပြုံလိုက်ပြစ်ခတ်ခံရမှုတွေဇက်တိုက်ဆိုသလိုကျုံးခဲ့ရပြီးတဲ့နောက်တနတ်အန်ဒီရဲ့ဘေးကင်းလုံခြုံရေးပါတီကြီးနှစ်ရက်လုံးရဲ့သဘောတူညီချက်ရရှိဖို့လွှတ်တော်အမတ်တွေအရှိန်မြှင့်ဆောင်ရွက်နေချိန်မှာပဲဂန်နက်ဝိုက်ဖေးဂျူနီယာကစိတ်ထိခိုက်ပွဲကျန်းမာပွဲမှာထွက်ဆိုသွားတာပါနယူးယောက်မှာအသက်16နှစ်အရွယ်တနတ်သမားကြောင့်မိခင်ဖြစ်သူအပါအဝင်တခြားသူ၉ဦးတို့သေဆုံးခဲ့ရပြီးဆေးရဲအကြာ Texas ပြည်နယ်ယူဗာဒီမှာအသက်16နှစ်အရွယ်နောက်တနတ်သမားတဦးကမောင်းပြန် rifle နဲ့တစ်တာကြောင့်ចောင်းသားចောင်းသူ19ဦးနဲ့ဆရာ2ဦးတို့သေဆုံးခဲ့ရပါတယ်ရှင်
VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိတိုင်းဒိုမီတာ24 kHz 1273ညတိုင်းဒိုမီတာ40 kHz 0413ညတိုင်းဒိုမီတာ51 kHz 5805နဲ့တိုင်းလက်မီတာ190 kHz 1505တို့ကနေထိုးလွှင့်ပေးနေပါတယ်ခင်ဗျာ
ဒီရက်ကနေပြီးသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာအိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူနဲ့ကက်ရှမီးယားဒေသမှာရိုဟင်ဂျာဒုက္ခဂယ်လီဒါဇင်နဲ့ချီပြီးအဖမ်းခံရပြီးတော့အဲ့ဒီတဲက2ဦးကိုမြန်မာပြည်ကိုပြန်ပို့ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခဂယ်လီအကြမ်းမှာစိုးရိမ်ကြောက်ရွံ့မှုတွေဖြစ်နေတယ်လို့ဒုက္ခဂယ်ရေးဆောင်ရဲ့သူများကပြောဆိုပါတယ်ပြီးခဲ့တဲ့လတဲကရိုဟင်ဂျာ2000 3000လောက်ဟာအဖမ်းခံရမှာနဲ့မြန်မာပြည်ကိုပြန်ပို့ခံရမှာစိုးရိမ်တဲ့အတွက်ဂျမ္မူဒေသကနေထွက်ပြေးခဲ့တယ်လို့ဒုက္ခသည်ရေးဆောင်ရတဲ့အဖွဲ့တွေကပြောဆိုပါတယ်။တချို့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ကိုပြန်သွားကြတယ်လို့တချို့ကတော့အိန္ဒိယရဲ့အခြားနေရာတွေမှာပုန်းခိုနေကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂကထုတ်ပြန်ထားတဲ့ဒုက္ခသည်ကတ်တွေရှိပေမဲ့လည်းအဖမ်းခံရကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာပြည်ကိုပြန်ဖို့မှာအလွန်စိုးရိမ်နေကြတယ်လို့ဒုက္ခသည်တဦးဖြစ်တဲ့နိုရာမိုဟာမက်က VOA ကိုပြောဆိုခဲ့ပါတယ်။အိန္ဒိယကနေဘင်္ဂလားဒေ့ရှ်ကိုပြန်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်တိုးလာနေပြီးလုံခဲ့တဲ့ရသက်တပတ်တွေအတွင်းမှာဒုက္ခသည်တထောင်လောက်ကဘင်္ဂလားဒေ့ရှ်ကောက်ဆက်ပဇာဘက်ကိုပြန်လာကြတယ်လို့နိုရာမိုဟာမက်ကပြောဆိုခဲ့ပါတယ်
။ထိုင်းနိုင်ငံမှာဒီအပိုင်းအတွင်းကဲတင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအဖြစ်ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်စီးစစ်ဆောင်ရွက်ရေးထိုင်းဆိုရဘက်ကချက်ချင်းကူညီဆောင်ရွက်ပေးဖို့လူခွင့်ရေးဆောင်ချည်ရေးအဖွဲ့ HRW ကအင်ကာနစ်မှာတိုက်တွန်းပါတယ်။ဇွန်လ၄ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆတ်တွန်းပြည်နယ်ခူရောင်ကျွန်းအနီးမှာတောင်တင်နေတဲ့ရိုဟင်ဂျာ59ဦးကိုထိုင်းရဲတပ်ကတွေ့ရှိခဲ့တာပါဒီထဲမှာအမျိုးသား32ဦးအမျိုးသမီး23ဦးနဲ့ကလေးငယ်5ဦးပါဝင်တဲ့ဒီလူတွေကိုထိုင်းရဲတပ်ကကမ်းကိုခေါ်ဆောင်လာပြီးထိုင်းနေကြားဆောင်ရဲတပ်ဖွဲ့ကထိန်းသိမ်းခဲ့ပါတယ်မလေးရှားကိုသွားဖို့အတွက်တဦးကိုအမေရိကန်ဒေါ်လာ1,950လောက်နှုန်းရယူပြီးလူမန်ကိုကူးတူတွေကခေါ်လာတာဖြစ်ပြီးစွန့်ပစ်ခံခဲ့ရတာဖြစ်ကြောင်းရိုဟင်ဂျာတွေကိုစစ်မေးခဲ့တဲ့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာတွေကိုလည်းခလုံးခွင့်အကူအညီပေးရမယ့်သူတွေဟုတ်မဟုတ်ဆိုတာကိုစီးစစ်အတည်ပြုဆောင်ရွက်နိုင်ရေးကုလသမဂ္ဂဒုက္ခသည်များဆရာယုံ UNHCR ကိုထိုင်းဆွေ ရဘက်ကခွင့်ပြုပေးဖို့ HRW ရဲ့အာရှဆိုင်ရာယာယီညွှန်ကြားရေးမှူးအလင်းဖျက်ဆန်ကကြေညာချက်မှာတိုက်တွန်းပါတယ်။ထိုင်းဆိုရကတော့ရိုဟင်ဂျာတွေကိုလည်းတရားမဝင်နိုင်ငံတွင်းဝင်လာတဲ့တခြားလူတွေနည်းတူသဘောထားပေးလူမှုကြီးကြပ်ရေးဆိုင်ရာဥပဒေကြီးနဲ့ဖမ်းဆီးအရေးယူလေရှိပါတယ်ရှင်။
သမ္မတဂျိုးဘိုင်ဒန်ဟာအမေရိကတိုင်းနိုင်ငံများထိပ်သီးအစည်းအဝေးပွဲလက်ခံကျင်းပဖို့အတွက်ဗုဒ္ဓဟူးနေ့မှာကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကိုသွားရောက်မှာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုအမေရိကတိုင်းနိုင်ငံ6နိုင်ငံကတက်ရောက်မှာမဟုတ်ပါဘူး။ဒီအစည်းအဝေးကိုတက်ရောက်ဖို့ကျူဘာ၊နီကာရာဂါနဲ့ဗင်နီဇွဲလားနိုင်ငံတွေကိုအမေရိကကမဖိတ်ကြားတဲ့အတွက်ကန့်ကွက်တဲ့အနေနဲ့ဂွာတီမာလာ၊ဟွန်ဒူရပ်စ်နဲ့မက္ကဆီကိုနိုင်ငံတွေကမတက်ရောက်တာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့ဒီထိပ်သီးအစည်းအဝေးကနေဒေတာတွင်ပြဿနာရပ်တွေဖြစ်တဲ့စီးပွားရေးဆိုင်ရာလုံခြုံစိတ်ချမှုမရှိခြင်း၊ကာယောဂဘေးကနေပြန်လည်ကောင်းမွန်လာဖို့၊ရာသီဥတုပြောင်းလဲမှု၊ရွှေ့ပြောင်းနေထိုင်မှုနဲ့နိုင်ငံရေးအရကွဲလွဲမှုစတင်မှုစတဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်လေ့ရှိပါတယ်။ကျူဘာ၊နီကာရာဂါနဲ့ဗင်နီဇွဲလားနိုင်ငံတွေကဒီမိုကရေစီတန်ဖိုးတွေကိုအဓိကထားတဲ့2000ခုနှစ်အမေရိကတိုင်းနိုင်ငံများဒီမိုကရက်တစ်သဘောတူညီချက်နဲ့မကိုက်ညီတဲ့အတွက်ဒီနိုင်ငံတွေကိုမဖိတ်ကြားဘူးလို့ဇွန်လ9ရက်နေ့တုန်းကအမေရိကန်အစိုးရကတရားဝင်ကြေညာခဲ့တာဖြစ်ပါတယ်။2018ခုနှစ်တုန်းကပီရူးနိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကိုတော့သမ္မတဒေါ်နယ်ထရန့်ကတက်ရောက်ခဲ့ခြင်းမရှိပါဘူး။သမ္မတဒေါ်နယ်ထရန့်လက်ထက်ကအဆင်မပြေမှုတွေရှိခဲ့တဲ့ဆက်ဆံရေးကိုပြန်လည်ပြုပြင်ဖို့နဲ့အမေရိကန်ရဲ့ဩဇာပြန်လည်ထူထောင်နိုင်ဖို့ဟာသမ္မတဘိုင်ဒန်အစိုးရအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့အခက်ခတ်တွေကတော့ပြောဆိုနေကြပါခင်ဗျာ။
American ကမ္ဘာမီဒီယာဌာန USAGM အခြေခဲ့ဖြင့်သမ္မတဂျိုးဘိုင်ဒန်ရွေးချယ်ထားသူအမန်ဒါ ဘန်နက်ကိုအထက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီမှအင်ကာနီကယာရုခံထားရေးအတွက်ကြားနာခဲ့ပါတယ်။ USAGM ကိုဥဆောင်ရေးအတွက် VOA American အသံရဲ့ညွှန်ကြားရေးမှူးဟောင်းအမန်ဒါ ဘန်နက်ကိုသမ္မတဘိုင်ဒန်က2021ခုနှစ်နိုဝင်ဘာလကအမည်စင်းတင်သွင်းထားတာဖြစ်ပါတယ်
။ Journalism has been my life.At 11 years old, I published my first newspaper.
တရင်ပညာဟာသူ့ဘဝဖြစ်ပါတယ်လို့ Miss Bennett ကလွှတ်တော်ရေးရာကော်မတီကျန်းမာပွဲမှာထွက်ဆွေရမှာပြောဆိုသွားတာပါ USAGM အကြီးအကဲဖြစ်တဲ့ Miss Bennett အနေနဲ့နှစ်စဉ်အသုံးစီဒေါ်လာတန်း848ပေးတရင်အဖွဲ့အစည်း6ခုကိုစီမံခန့်ခွဲရမှာဖြစ်ပါတယ်ဒီထဲမှာလွတ်လပ်တဲ့တရင်ကွန်ရက်တွေဖြစ်တဲ့ VOA Radio Free Europe Radio Liberty လွတ်လပ်တဲ့အာရှအသံ RFA ကျူဘာအတန်လွှင့်ယုံအရှိအလဲပိုင်းအတန်လွှင့်ကိုရက်နဲ့ Open Technology Foundation တို့ပါဝင်ပါတယ် Miss Bennett ဟာ VOA ညွှန်ကြားရေးမှူးအဖြစ်2016ခုနှစ်ကနေ2020ဇွန်လအထိတာဝန်ယူခဲ့တာပါပူလီစာဆုရှင်ဖြစ်ပြီး American Media တွေမှာတာဝန်ထမ်းခဲ့တဲ့ဝါရင့်သတင်းသမားတဦးလည်းဖြစ်ပါတယ်ရှင
်ဒီကနေ့မနက်ဖက်ထိတ်တန့်ရသတင်းတွေကိုတော့ကိုစောမိုးကျော်နဲ့မတင်ငင်ထိုက်တို့ကတင်ပြတော့ပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။နိုင်ငံတကာသတင်းနဲ့အရင်ဆုံးဆက်ရအောင်ပါ။ဩစတြေးလျလေတပ်ထောက်လိုင်းရင်လျင်တစင်းကိုတောင်တရုတ်ပင်လယ်ပြင်မှာတရုတ်တိုက်လေရင်တစင်းကမေးလာတဲ့ကြားဖြတ်ဟန်တာခဲ့တဲ့အတွေ့နိုင်ငံခြားတင်မာမှုတွေတကြော့ပြန်ပြီးတော့ကြီးထွားလာပါတယ်။ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြားတင်မာမှုတစ်တွေနဲ့ပတ်သက်ပြီးတော့ VO သတင်းထောက် Phil Massa Sydney မြို့ကနေတင်ပြပို့ထားပါတယ်။ဩစတြေးလျတော်ဝင်လေတပ်ရဲ့ရေကြောင်းထောက်လိုင်းရေလေယာဉ်ကိုတရုတ် J-16 တိုက်လေယာဉ်ကမေလ26ရက်နေ့မှာအနီးကပ်ပြန်တန်းခဲ့တာကြောင့်လေယာဉ်ဝန်ထမ်းတွေအနေနဲ့ကြုံခဲ့ရကြောင်းဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျထောက်လိုင်းရေလေယာဉ်ဟာပုံမှန်အစီအစဉ်တိုင်းပြန်တန်းနေချိန်မှာရေဒါစနစ်ကိုတံပြန်နိုင်တဲ့ကိရိယာတစ်ခုကိုတရုတ်တိုက်လေယာဉ်ကပြစ်လွတ်လိုက်တဲ့အတွက်အဲ့ဒီကိရိယာကထွက်လာတဲ့သေးငယ်လာတဲ့အလူမီနီယံအပိုင်းအစတွေလည်းလေယာဉ်အင်ဂျင်ဆက်တွေဝင်သွားခဲ့တယ်လို့ဩစတြေးလျကစွပ်စွဲထားပါတယ်။ဒီဖြစ်ရကြောင့်နိုင်ငံကြားအချင်းအတော်ကြားကလေးကရှိနေခဲ့တဲ့တင်မာမှုတွေပြန်ပြီးတော့ပေါ်ပေါက်လာပါတယ်။နိုင်ငံတချို့နဲ့တူပိုင်ကိုပိုင်အငင်းပွားနေတဲ့တောင်တုပ်ပင်လယ်ရေပြင်ပိုင်တွေထဲမှာကျွန်းစုတချို့ကိုတရုတ်တို့ကတူပိုင်အဖြစ်ပြောဆိုနေတာဟာနိုင်ငံကဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ဩစတြေးလျနဲ့မဟာမိတ်နိုင်ငံတွေကအရင်ကတည်းကအခိုင်အမာပြောဆိုထားတာပါ။ဩစတြေးလျကကွယ်ရေးဝန်ကြီး Richard Marlies ကတော့ဒီဖြစ်ရကြောင့်အလျှော့ပေးမှာမဟုတ်ကြောင်းပြောပါတယ
်။ This incident will not deter AustraliaFrom continuing to
ဒီအပြည့်အပြည့်ကြောင့်ဩစတြေးလျကဆက်လုပ်နေတဲ့ကိစ္စတွေကိုဟန်တားနိုင်မှာမဟုတ်ပါဘူး။တောင်တရုတ်ပင်လယ်မှာလွတ်လပ်စွာသွားလာခွင့်ကိုနိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့အတွက်ကျွန်တော်တို့မှလုပ်ပိုင်ခွင့်လည်းရှိပါတယ
်။ပထဝီဝေနိုင်ငံရေးပေါ်အခြေခံနဲ့အငင်းပွားမှုတွေကြောင့်တရုတ်နဲ့ဩစတြေးလျတို့ကြားဆက်ဆံရေးပြတ်ပြာလာနေတာပါ။ တရုတ်နိုင်ငံဟာစိုက်ဘာတိုက်ခိုက်မှုတွေနဲ့ပြည်တွင်းရေးမှာဆွတ်ဖက်မှုတွေလုပ်နေတယ်လို့ဩစတြေးလျကစွပ်စွဲထားပြီးတော့တရုတ်ကတော့အခြေအမြစ်မရှိတဲ့တရုတ်ဆန့်ကျင်ရေးစွပ်စွဲချက်အဖြစ်တုံ့ပြန်ထားပါတယ်ဩစတြေးလျကသူ့ဩဇာလွှမ်းမိုးထားတဲ့ဒေသအဖြစ်သတ်မှတ်ထားတဲ့တောင်ပစိဖိတ်ဒေသမှာမကြသေးခင်ကစလို့တရုတ်နိုင်ငံကကုန်သွယ်ရေးတိုးချဲ့ဖို့ကြိုးပမ်းမှုကြောင့်လက်တလောတင်မာမှုတွေတချို့ပြန်တိုးလာတာဖြစ်ပါတယ်။ဒါပေမဲ့လည်းဒေသရင်းနိုင်ငံကောင်းဆောင်တွေကကုန်သွယ်ရေးဆွေးနွေးဖို့အချိန်တိတ်နေတဲ့အတွက်ဆိုပြီးတရုတ်ရဲ့ကမ်းလှမ်းချက်ကိုပယ်ချထားပါတယ်။တိတ်မကြခင်တုန်းကပဲအငင်းပွားစရာလုံခြုံရေးသဘောတူညီမှုတစ်ခုကိုတရုတ်နဲ့ဆော်မွန်ကျွန်းနိုင်ငံကြားရေးထိုးခဲ့ပါတယ်။ဩစတြေးလျနဲ့မဟာမိတ်တွေကတော့ဒီသဘောတူညီချက်ကြောင့်ဒေတာရင်းတရုတ်စစ်တပ်ကခြေကုပ်ရရမှာကိုစိုးရိမ်နေတာပါတရုတ်ကတော့ဒီသဘောတူညီမှုကြောင့်ဆော်လမွန်ကျွန်းစုရဲ့လုံခြုံရေးနဲ့လူမှုရေးတိုးတက်စေမယ်လို့အခိုင်အမာပြောပါတယ်ဩစတြေးလျကလည်းဒေတာရင်းတပ်သမားရေးရာကိစ္စရပ်တွေမှာအားစိုက်လုတ်ကင်လာပြီးတော့ဥရုယာတီပြောင်းလဲမှုလုံခြုံရေးနဲ့ဆန္ဒမှုအကူအညီတွေပို့ပေးသွားမယ်လို့ကတိပြုရင်းတရုတ်ရဲ့လုပ်ရက်ကိုတုံ့ပြန်ဆောင်ရွက်လာပါတယ်နိုင်ငံတကာရေးရာကျွမ်းကျင်သူကိတ်ဆာတာကတော့တောင်တရုတ်ပင်လယ်ကဖြစ်ဟာနှစ်နိုင်ငံကြားသဘောထားကွဲပြားမှုတွေရဲ့လက္ခဏာတစ်ခုအဖြစ်ဩစတြေးလျရုပ်သံအစီအစဉ်တစ်ခုကိုအခုလိုပြောခဲ့ပါတယ်
It's very worrying because the Chinese are just sort of seeking to always just sort of niggle
ဒီကလူတွေကတိကောက်ဖြစ်အောင်အမြဲလိုတို့ဆက်ဆက်တိမကန်ဖြစ်လာအောင်လုပ်ဖို့လည်းကြိုးစားနေပါတယ်ဒါဟာအတော့ကိုစိုးရိမ်စရာကောင်းပါတယ်ကြောင်နဲ့ကြွဲ့ပြည်နယ်လိုက်တန်းကစားသလိုမျိုးပါတောင်ပစိဖိတ်ဒေသရေးနဲ့ပတ်သက်လို့တရုတ်ဘက်ကအတော့ကိုအရှက်ရခဲ့တယ်ဆိုတာလည်းမမေ့သင့်ပါဘူးကွန်ရီစာကြောင့်လို့ချစ်ဆိုဖို့တောင်ပစိဖိတ်ဒေသကိုသွားခဲ့ပေမဲ့ဟိုနိုင်ငံတွေကသူတို့ဒီလိုပုံစံမျိုးမလုပ်ဘူးဆိုပြီးပြန်ပြောခဲ့ကြပါတယ
်။လက်တလောရွေးကောက်ခံခဲ့ရတဲ့ဩစတြေးလျဘဟုလဘရေးအစိုးရကတော့အရင်အစိုးရလိုမဟုတ်ပဲတရုတ်နဲ့ထိတ်တဲတွေ့အောင်တိတ်လို့မဟုတ်ဘူးလို့ကြွမ်းကျင်သူတွေကမျှော်လင့်နေပါတယ်။တရုတ်အစိုးရရဲ့ရည်တည်ချက်ကတခါတလေရန်လိုတဲ့သဘောဆောင်တယ်လို့လည်းပြောကြပါတယ်။လက်ရှိအတိုက်ခံကောင်းဆောင်ဩစတြေးလျကကွေဝင်းကြီးဟောင်းပီတာဒတ်တန်ကလည်းတရုတ်ရဲ့စီရေးချက်ထွင်မှုကငြိမ်းချမ်းမှုရှိမဲ့ပုံတော့မတွေ့ရဘူးလို့သတိပေးနေတာဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒေါက်တာရှင်များရှင်ယူကရိန်းနိုင်ငံအနောက်ပိုင်းလက်ဗစ်မြို့နယ်မြို့တော်ဝိုက်မှာစစ်ပွဲတွေကြောင့်အဝင်ဆွန်ခွာထွက်ပြေးလာရတဲ့ယူကရိန်းပြည်သူတိမ်းနဲ့ချီနေထိုင်နေကြချိန်မှာပဲအဲ့ဒီမှာရှိတဲ့ဒေသခံဘလုံးအကယ်ဒမီတွေကစစ်ဘေးရှောင်လူငယ်တွေစစ်ပွဲကနေစစ်အာရုံအပြောင်းလဲဖြစ်အောင်ကူညီတဲ့အနေနဲ့သူတို့စီမှာဘလုံးလှည့်ကျင်တာတွေလုပ်ပေးပါတယ်။လက်ဗစ်မြို့ကနေ VOA သတင်းထောက်အိုမီယမ်အော်ရှာတဲ့သတင်းပေးပို့ထားတာကိုကိုရနိုင်ပြောပြထားပါတယ်။
ဒီလိုခြေဆိုင်ဘောလုံးတင်ကအသက်10နှစ်အရွယ်တမိုဖီစလူဆာဟာသူ့အတူကြံ့ခိုင်မှုရှိဖို့အတွက်ကိုကြိုးစားနေပါတယ်။သူ့ရဲ့နေပြဟောင်းကသူ့တို့အတင်ကစားလေးရှိတဲ့မာရီယိုပိုးဘောလုံးကွင်းဝါရှားဘက်ကဘုံကျဲလို့ထိခိုက်ပျက်စီးသွားတဲ့ဗီဒီယိုကိုသူစီပို့လာခဲ့တာပါ။တ
မ်ဇာနီယဝဒရူဟင်းနစ်စ်ပေါ်ရိုတက်မာရီယိုပိုးရစီ
ကျွန်တော်တို့အဲ့ဒီကွင်းမှာဒုတိယရခဲ့ပါတယ်။ပိုင်ထဲမှာမာရီယိုပိုးကိုရှုံးတာပါ။အဲ့ဒီကွင်းမှာအမိုးရှိပြီးတော့အခုတော့အဲ့ဒီအမိုးကပြိုကျပျက်စီးသွားပါပြီ
။ဒီကနေ့မတ်လစောပိုင်းတုန်းကတော့သူတို့ဟာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကနေလွတ်မြောက်အောင်ဒနီပရိုမြို့အပြင်ဘက်ကသူတို့ရဲ့နေရပ်ကိုစွန့်ပြီးတော့နောက်ဖက်မှာရှိတဲ့လဗီးမြို့ကိုရထားနဲ့ထွက်လာခဲ့တာပါ။လဗီးမြို့မှာလေကြောင်းကနေတိုက်ခိုက်တဲ့အချိန်ကလွယ်ပြီးအခုလောလောဆယ်အထိတော့သူနဲ့သူ့အမေစဝစ်လာနာတို့ဟာအဲ့မှာနေရတာအဆင်ပြေကြပြီးတော့တပတ်ကို3ရက်လောက်ဘောလုံးလေ့ကျင့်ကြပါတယ်။မော်ဖီဟာငငယ်လေးကလေးကဘောလုံးကစားလာတာဖြစ်တယ်လို့မိခင်ဖြစ်သူစဗက်လာနာကပြောပါတယ်
။အဇင်ကိုဝင်နာရိုဒေးဆေယမူဝဒန်ရီကဝိပိုဗနေဖ်ဆေအီဗနျောဟောဗဇေ
သူတနည်းပြည့်တဲ့အချိန်မှာပဲဘောလုံးကိုကြိုက်လာခဲ့ပါတယ်။ကျမတို့မှာအယုတ်တွေအစားဘောလုံးတွေပဲရှိပြီးဘောလုံးကစားနေရရင်သူ့အတွက်အရာရာပြည့်စုံနေပါတယ်။ပြိုင်ပွဲရှိတဲ့စနေတရက်ကလွယ်ပြီးဂျန်တဲ့နေ့တွေမှာသူ့ကိုကျမနေ့တိုင်း training လိုက်ပို့ပါတယ်။တနည်းအနေနဲ့မနဲ့တောင်ပို့ပါတယ်။
လဗီမျိုးကမြက်ခင်းသူဘောလုံးငွင်းကိုတော့အသေးချာထိမ့်သိမ်းစောင့်ရှောက်ထားတာဖြစ်ပြီးတော့အိမ်မျိုးကကလေးတွေဟာဒီမှာလေ့ကျင့်ကြပါတယ်။လဗီမျိုးကနာမည်ကြီးကဘာဒီဘောလုံးကလပ်အသင်းအပါဝင်အိမ်မှာရှိတဲ့ဘောလုံးအကယ်ဒမီတွေဟာစစ်ဘေးရှောင်လုံခတဲ့မိသားစုတွေကကလေးတွေကိုသူတို့စီမှာအခမဲ့လာပြီးတော့လေ့ကျင့်ဖို့ဖိတ်ခေါ်ခဲ့ကြပါတယ
်။
ပြီးခဲ့တဲ့တပတ်ကကျွန်တော်စီမှာလာကစားတဲ့ကလေး45ယောက်ကျော်ရှိပါတယ်။အရှေ့ယူကရိန်းရဲ့ကာဆန်ကကလေးတွေကတော့ဆက်ပြီးတော့ရှိနေပါတယ်။အခုလောလောဆယ်မှာတော့ Kiev ဒေသကနေပြန်နေကြတာကြောင့်ပြန်ထွက်တာတွေလည်းရှိလာနေပါတယ်
။ဒီဘဟာတိုဘတ်ကီးဥစနေမှာပြခွင့်နဲ့တရနဝန်
ပုံမှန်အပြင်တော့မိဘတွေအတော်များများကကလေးတွေနဲ့အတူလိုက်လာကြပါတယ်။ကျွန်တော်ပြောနိုင်တာကတော့သူတို့ကြိုက်ကြပြီးကျွန်တော်တို့လက်မခံတဲ့သူဘယ်သူမှမရှိပါဘူး
။မာကဘာရှာဟာစစ်ပွဲကြောင့်အကြီးကြီးထိခိုက်ပျက်စီးခဲ့တဲ့ဇာဗီယိုဒိုနက်စ်မြို့ကနေလဗီမြို့ကိုရောက်လာခဲ့တာပါ။သူရဲ့မိသားစုဟာနိုက်ထရိုဂျင်ဆက်ယုံကပုံကိုတင်ကိုရွှေ့ပြောင်းခဲ့ပြီးတော့အိမ်မှာသုံးပတ်ကြာနေခဲ့တာပါ အခုလိုဘောလုံးကစားတဲ့အတွက်သူ့မှာရှိတဲ့စိုးရိမ်မှုတွေကိုလည်းတတ်တာစီတယ်လို့ပြောပါတယ
်ဘွန်ဘော့စကိုဝရှိ if doma ya prosto tam sedim lezhav nichego na robov khotilosya
eine bonkho chima ni dong ga ro thain lai hlae nei lai ne ba ma ma lo phit ba bu ai ma bo long ka za chin mi aku ro chano ka za nai bi ai lo ka za lai do ma sei le tat ta ya ya ba de
ukraine naingan ga bo long ya di ko ro match la ma pyan sa bu season kae da ba da mae aku kha ma ro mario po shanahiv ne tacha bo long kwe ni ha bong je khan ya lo thikai pyas si twa kae ba de အခုလက်ရှိနဲ့အရင်ကစားသမားဟောင်းအတော်များများဟာယူကရိန်းစစ်တပ်နဲ့တခြားဒေသခံတပ်ဖွဲ့တွေကိုဝင်ပြီးတော့ဒီစစ်ပွဲမှာယူကရိန်းဘက်ကနေတိုက်ခဲ့ကြပါတယ်
။ Позаєно наш Артур Реценко, який був в Карпатах, я його дуже добре знав. Це для мене такий був дійсно шок.
Капати гзадма хан атаха тайпвэ ма ча тва би. Ари этот ле аян тонг ло ми ба де. Чно ту го канг канг ти ба де. Ту га пин тик ка не пян ла би ро вин тай ခဲ့ ра ба. Лу ре ку наинган твэ тайпвэ вин йин те соу не я ба де.ဒါပေမဲ့တေးကြတာကတော့ကျွန်တော်တို့နိုင်မှာပ
ါကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့စီးရင်နေရတော့ရုရှားကယူကရိန်းပေါ်ကျူးကျော်စစ်ကြောင့်ယူကရိန်းနိုင်ငံကကလေး3000ကျော်လောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်အခုတော့ပြည်တွင်းသတင်းတွေဖတ်ဆက်ရအောင်ပါအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့မတိုင်ခင်ကလေးက UWSP ဝါပြည်သွေးစီညီရေးပါတီကဝါပြည်နယ်တည်ထောင်ဖို့ကိုဆွေးနွေးညှိနှိုင်းတာတွေရှိခဲ့ပါတယ်ဒီလိုပြည်နယ်သက်မှတ်ရေးကိုပိုင်အုပ်ချုပ်ခွင့်ရသေးတာသက်မှတ်ရေးဆွေးနွေးရဲ့အပေါ်နိုင်ငံရေးတုံ့တက်သူတွေကဘလို့အမြင်ရှိပါသလဲရန်ကုန်ကလာတဲ့သတင်းမဆုမုံကတင်ပြထားပါတယ
်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့ဟာစနေနေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့နောက်ရက်တွေမှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ NNDAA မိုင်းလာအဖွဲ့အထွေထွေအတွင်းရမှုဦးကြည်မြင့်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီဘက်ကတော့ဒေတာဖူးပြင်းရင်းနဲ့ကျွန်တော်တို့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတို့ခုပေးအောင်ကျွန်တော်တို့အဲ့လိုပဲတောင်းဆိုထားပါပါ။ဒီကတော့ပေးမယ်ဥပဒေနဲ့ဒီကစားနေဦးတွေနဲ့ပြည်ရမှာပေါ့တော့သူအရင်ကအခြေခံစိုးရိမ်မှုတွေဆက်မှဆူဆင်းနေလူမျိုးတွေလောက်ဘယ်လောက်ဘယ်လောက်ဆက်မှပြီးမှလုပ်နေနေလေ
ဒေတာဖွံ့ဖြိုးရေးအနေနဲ့ဒေတာရင်းစိုက်ပျိုးရေးလုပ်ငန်းနောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်ဘောဇမူကြီးမဲအောင်လိုင်းက NDAA မိုင်းလာကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံစဉ်မှာငြိမ်းချမ်းရေးပညာရေးကျန်းမာရေးစီးပွားရေးကိစ္စရပ်တွေပါဝင်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်မိုင်းလာအဖွဲ့ဟာ2016ခုနှစ်မှာကျင်းပတဲ့ပထမအကြိမ်27ရာစုပင်လုံညီလာခံမှာလဲကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ရေးအတွက်တောင်းဆိုခဲ့ပါတယ်မေလ30ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာ UWSA ဝါပြည်သွေးစည်းညီညွတ်ရေးပါတီဘက်ကလည်းဝါအမျိုးသားပြည်နယ်တည်ထောင်ဖို့တောင်းဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ UWSA ရဲ့တောင်းဆိုချက်အပေါ်မူဝါဒလက်ခံကြောင်းနဲ့ဆွေးနွေးပြီးရရှိထားတဲ့သဘောတူညီချက်တွေကိုလာမယ့်လွှတ်တော်မှာအတည်ပြုသွားမှာဖြစ်ကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီလတရက်နေ့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွင်းမှုဆိုင်လိတ်ကတော့ဒီလိုညှိနှိုင်းမှုမျိုးတွေအတွက်လူထုလူဒန်းစားအားလုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ဖြစ်လာဖို့လိုအပ်တယ်လို့သူ့အမြင်အခုလိုပြောပါရယ်
။2008အောက်မှာစဉ်းစားနေတဲ့ချက်တွေ2008ပြီးထက်ချက်ရသွားနေတဲ့ကိစ္စတွေဟာဘယ်လို့မှလူထုရဲ့ဆန္ဒနဲ့သက်သက်ကြမှာမဟုတ်ပါဘူး။အဲ့ဒီခင်းကျင်းကိုအကောင့်ထဲပေါ်ဖို့ဆိုလို့ရှိရင်လူထုလူဒန်းစားအကုန်လုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ပေါ်ပေါက်မှဖြစ်မှာပါ။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုမပေါ်ဆောင်နိုင်ပဲနဲ့ရေကောက်ပွဲလိုဟာမျိုးဓမ္မမဟုတ်ဆွေးနွေးညှိနှိုင်းမှုလိုဟာမျိုးလောက်နဲ့မယောင်ရစီလူတဲ့အဖြစ်မျိုးလောက်နဲ့ကတော့ကျွန်တော်ဖြေရှင်းတော့မရဘူး
။ရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေးတန်းကလည်းသူ့အမြင်ကိုအခုလိုသုံးသပ်ပါတယ်
။အမှန်ကစံဒီနယ်ရဲ့ပြည်နယ်စံဒီနယ်မှာရှိတဲ့လူမျိုးပေါင်းနဲ့ပါတီပေါင်းစုံတော်လိုင်းတဲ့နေကောင်တွေကအဆောက်အအုံနဲ့အရမ်းရခိုင်ချင်းပါပြည်နယ်မှာသူတို့ကတူအစွန်ပြတာကအကောင်းဆုံးလေဆိုချင်တယ်။ခုဖြစ်နေတဲ့ရောနိုင်ငံတကာမှာမြန်မာပြည်နယ်ရဲ့ပြည်ပခါတွေကိုထိနေဖို့အကောင်းဆုံးအဲဒီစစ်စစ်ကိုအဖြစ်သွားတဲ့အခြေအနေမျိုးတစ်ခုကိုကြောင်းမှပြန်ပြီးတော့ငင်းကြေးအတွက်အာဒီရုပ်ကောက်တဲ့အတွက်အဲ့လိုလုပ်ပြီးနိုင်ဖို့သူတို့ကကောင်းပါလား။အဲ့လိုမျိုးတော့ပြတ်နိုင်လို့ဟိုဒီလက်ဘူးတက်ပြီးတော့ဖြည့်ရှင်းမယ်ဆိုရင်တော့ဒါကတော့မှအဖြေကောင်းရလာမယ်လို့ဒီလိုပဲပြောချင်ပါတယ်။
UWS ရဲ့ဆွေးနွေးပွဲအပြီးမှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းအပေးယူလုပ်တာတွေကတရားမဝင်ကြောင်းနဲ့အတိအမှတ်ပြုလက်ခံမှာမဟုတ်ကြောင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဥက္ကဋ္ဌနဲ့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့တွေဟာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP ကရင်ညီညာရေးကောင်စီ KNU နဲ့ KNLPC ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့တို့နဲ့တွေ့ဆုံထားပြီးဖြစ်ပါတယ်စစ်ကောင်စီဥက္ကဋ္ဌရဲ့ညီညာရေးဆွေးနွေးမှုကမ်းလှမ်းချက်ကိုတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့5ဖွဲ့နဲ့လက်မှတ်ရေးမထိုးထားတဲ့အဖွဲ့3ဖွဲ့ကလက်ခံထားတာပါ
ရှင်ကုံကပေးပို့ထားတဲ့တည်င်ကိုတော့မဆူမုံကတင်ပြသွားတာပါရှင်အခုတော့ရခိုင်ပြည်နယ်အတွင်းကကိုဗစ်ကာကွယ်ဆေးထုတ်အစီအစဉ်ကြောင်းတင်ပြချင်ပါတယ်ရခိုင်ပြည်နယ်မှာရှိတဲ့အခြေခံပညာမူလတန်းကျောင်းသူကျောင်းသားတွေကိုဒီလအစောပိုင်းကစပြီးတော့ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်လက်ရှိရခိုင်ပြည်နယ်မှာကိုဗစ်ပူးစက်မှုတွေကမရှိသလောက်နည်းနေပေမဲ့လို့ကိုဗစ်စီကံတွေကတော့ဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ရန်ကုန်လာတင်ကိုရဲမုံကတင်ပြထားပါတယ်
ရခိုင်ပြည်နယ်မှာရှိတဲ့အသက်9နှစ်ကနေ12နှစ်အထိအခြေခံပညာမူလတန်းအဆင့်ကျောင်းသူကျောင်းသားတွေကိုပြီးခဲ့တဲ့ဇွန်လ2ရက်နေ့ကတည်းကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်။တရုတ်နိုင်ငံကလာတဲ့ Sinopharm ကိုဗစ်ကာကွယ်ဆေးတွေကိုထိုးပေးနေတာဖြစ်ပြီးတော့ဆေးထိုးပေးဖို့ကျောင်းသူကျောင်းသားစုစုပေါင်း 36,000 ကျော်လောက်အထိရှိတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကပြောပါတယ်
။ကိုဗစ်ဆေးကအခုကျွန်တော်တို့ကပေါ့အသက်9နှစ်9နှစ်ကနေ12နှစ်မူလတန်းအဆင့်ကျောင်းသူကျောင်းသားတွေကိုဂျိုလာနေရနေ့ကနေပြီးတော့စထိုးတယ်။အဲထိုးတော့ဒီကျောင်းသူကျောင်းသားနဲ့ပတ်သက်ပြီးတော့ဟိုပညာရေးဌာနကတော့အားလုံး 36,000 လောက်ရှိမယ်လို့သူတို့ခန့်မှန်းထားပါတယ်။အဲဒါခန့်မှန်းထားတာပေါ့နော်။ဆိုတော့ထိုးတာတော့နေတိုင်းထိုးနေတယ်။အဲထိုးနေတဲ့နေတိုင်းစီရင်နေရတော့ကရှိတာတော့ကျန်းမာရေးမှရှိမှာပေါ့နော်။ဆိုတော့ဒီထိုးတဲ့အခါမှာလည်းဒီကတော့ကဆိုင်နိုဖန်ဆေးကိုထိုးတယ်။ဒါကြောင့်လဲဆိုတော့ FDA ကဒီငန်းလေးနဲ့ဆင်းနှင်းကလေးတွေကိုထိုးဖို့အတွက်ဆိုင်နိုဖန်ဆေးကိုသင့်တော်တယ်လို့ဒါခွင့်ပြုတယ်နော်။ဆိုတော့အဲ့ဒါကြောင့်ဒီဆိုင်နိုဖန်ဆေးကိုထိုးပေးနေတယ
်။အသက်9နှစ်အထက်ကလေးငယ်တွေကိုအခုလိုကိုဗစ်ကာကွယ်ဆေးတွေထိုးလို့အဆင်ပြေပါမလားဆိုပြီးတချို့ကျောင်းသားမိဘတွေကြားစိုးရိမ်မှုတွေလည်းရှိနေကြပါတယ်။ဒါပေမဲ့လည်းအများစုကတော့ဆေးထိုးဖို့သဘောတူကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကိုဗစ်ကာကွယ်ဆေးကြောင့်ကျောင်းသူကျောင်းသားတွေဖျားနာတာတွေရှိလာခဲ့ရင်လည်းကျန်းမာရေးဌာနကနေတာဝန်ယူစောင့်ရှောက်ပေးမယ်လို့လည်းပြည်내ကောင်စီပြောခွင့်ရဦးလာသိန်းကဆက်ပြီးပြောပါတယ်
။ဒါတော့ကျွန်တော်တို့အခုလက်ရှိမှာတော့ကျွန်တော်တို့အဲ့လိုမထူးခြင်းမှုဆိုတဲ့ complaint တော့မတွေ့ဘူး။ပြီးတော့ဒီဆေးထိုးတဲ့မူဝါဒမှလည်းမဖြစ်မနေထိုးရမယ်လို့တော့ကမဟုတ်ဘူး။အဲ့ကလေးမိဘကနေပြီးတော့မထူးခြင်းမှုဆိုရင်လည်းဒါသူတို့သဘောပေါ့နော်။အဲဒါတော့ကမထူးဘူးပေါ့။ဆိုတော့တော်တော်များများကတော့ထိုးချင်ကြတယ်မိဘတွေကိုတော့ကစစ်ထိုးမဲ့အဲနေ့ကိုမိဘတွေကိုတခါတည်းအပြစ်ပေးတယ်အဲ့လိုစစ်ထိုးပြီးသွားတဲ့အခါကျတော့လေဒီစစ်ထိုးရဲ့ကျောင်းသားရဲ့မိဘဖုန်းနံပါတ်တွေကိုအပြည့်စုံယူထားတယ်တစုံတရာဒီကလေးကအိမ်ရောက်တော့မှနေမကောင်းတာဖြစ်တယ်ရှားတာဖြစ်တယ်တခုခုဆိုလို့ရှိရင်ဒါကြောင့်ကိုပြန်သတင်းပို့ရမယ်ကျန်းမာရေးဌာနကလိုက်ပြီးတော့စောင့်ရှောက်ပေးမယ်စီရူလူဖြစ်တာလားတခြားကြောင့်ဖြစ်တာလားဆိုတဲ့သဘောမျိုးပေါ့ဒီနေ့ထိတော့အဲ့လူပြဿနာတစုံတရာမရှိသေးပါဘူ
းရခိုင်ပြည်နယ်အတွင်းမှာကိုဗစ်ကူးစက်မှုတွေအခုအခါမရှိသလောက်နှဲပါနေပေမဲ့ကိုဗစ်စီကံတွေကိုတော့ပြည်ထောင်စုကတတ်မှတ်ပေးရတဲ့အတိုင်းရှိနေသေးတယ်လို့လည်းဥဒသိန်းကပြောပါတယ
်ရခိုင်ပြည်နယ်ရဲ့လက်ရှိကိုဗစ်အနေထားကကျွန်တော်တို့မရှိတဲ့ရဲ့များပါတယ်ရှိတဲ့အခါလဲအဲတရားတို့အဲ့လူတွေ့ပါတယ်အတွေ့ရတာတော့ကျွန်တော်တို့ဘယ်မှာတွေ့ရလဲဆိုတော့လေးစီးဖို့အတွက်စစ်ဆေးတဲ့နေရာအခုအခြေခံထားပြီးတော့ကျွန်တော်တို့အဲ့ဒီကနေဒီနေ့ကောက်ရတာဖြစ်ပါတယ်လက်ရှိနေထားအနေနဲ့ကတော့ကတိရခိုင်နှုန်းအောက်မှာပဲရှိပါတယ်တိရခိုင်နှုန်းတော့မရှိပါဘူ
းရခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလကစတင်ပြီးတော့အသက်12နှစ်အထက်အလယ်တန်းနဲ့အထက်တန်းကျောင်းသူကျောင်းသားတွေကို Sinovac COVID ကာကွယ်ဆေးတွေထိုးပေးခဲ့ပါတယ်လက်ရှိကျောင်းဖွင့်ရသည်မှာကိုဗစ်ကူးစက်မှုတွေမဖြစ်လာရအောင်ကျောင်းသူကျောင်းသားတွေကိုကိုဗစ်စီကံနဲ့အညီတက်ရောက်ကြဖို့ဆောင်ရွက်ထားတယ်လို့လည်းစစ်ကောင်စီတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ရှိခိုင်ပြည်နယ်ထဲကကျောင်းတွေမှာကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်ကြောင့်ရန်ကုန်ကပေးပို့တဲ့တဲ့တင်ကိုတော့ကိုရဲမုံကတင်ပြသွားတာပါ VOA မြန်မာပိုင်းရဲ့ပုံထုံနဲ့မနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ် VOA ကထုတ်လင်းထားတဲ့ထိတ်တန့်ရောက်မြန်မာနိုင်ငံကတဲ့တင်ကိုတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ကျမတို့ VOA ကထုတ်လင်းပေးနေတဲ့ကြမ္မာရေးသိပ္ပံနဲ့ဤပညာ ဘလော့ဂါတွေပြောသမျှအမျိုးသမီးကဏ္ဍမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ VOA ရဲ့အင်တာနက်စာမျက်နှာမှာဖတ်ရှုနားဆင်နိုင်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပုံတွင်းနဲ့မနက်ပိုင်းအစီအစဉ်တွေကိုတော့လိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မြင်ကွင်းကျဲမဆုကဘာတလွားခီသွားစားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့အမေရိကန်ပြည်ထောင်စုကတနက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့တင်ပြပေးချင်ပါတယ်ဒီအမေရိကန်ပြည်ထောင်စုမှာမကြာသေးခင်ကစပြီးတော့တနက်ပြစ်ခတ်မှုတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဒီတစ်ပတ်ထဲမှာပဲလွတ်တော်မှာပါဒီတနက်ထိုင်ချုပ်ရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြပါတယ်။အဲ့ဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ VOA မြန်မာပိုင်းရဲ့အကြီးအကဲသတင်းထောက်ဦးကျော်စန္ဒာကိုမင်းမြန်တင်ပြချင်ပါတယ်ရှင်။ဟောဦးကျော်စန္ဒာရှင်ဟိုဒီအမေရိကန်ပြည်အောင်စုမှာလက်တလောတနက်ပြစ်ခတ်မှုတွေကဟတ်စိတ်စိတ်ဖြစ်လာပါတယ်ပြီးတော့လွန်ခဲ့တဲ့10နှစ်လောက်ကစရင်တော့ဟို43ရာခိုင်နှုန်းထိတိုးလာတာပေါ့နော်။ဒါမနစ်ကတဲ့စရင်တော့14ရာခိုင်နှုန်းတိုးလာပါတယ်။ဒါဟိုတားဆီးဖို့ရောမဖြစ်နိုင်ဘူးလားရှင်။တားဆီးဖို့ဘယ်လောက်ခက်ခဲနေပါလဲ
။နောက်ဆုံးကတော့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်1ကိုစပြီးပြောရမယ်ထင်ပါတယ်။အဲ့ဒီပြင်ဆင်ချက်အမှတ်1မှာသနက်ကိုင်းကိုခွင့်ပြုထားတယ်လို့သူကပြောကြပါတယ်။အဓိကသူတို့ခွင့်ပြုထားတာကတော့တကယ် World Regulated Bilsha စီကံတင်ကြထားတဲ့အဖွဲ့အစည်းတစ်ခုကသူတို့ State ရဲ့ Security အတွက်ပြည်နယ်လုံခြုံရေးအတွက်လူတွေကသနက်ကိုင်းနဲ့ဆိုရင်အဲ့ဒီဟာကိုတားဆီးနိုင်မှာမရှိဘူးလို့အဲ့ဒီအမေရိကန်ဖွဲ့စည်းပုံပြင်ဆင်ချက်အမှတ1မှာပြဋ္ဌာန်းခဲ့ပါတယ်။ဆိုတော့အဲ့ဒီဟာကိုခင်ဗျာအဲ့ဒီဟာကိုအကြောင်းပြပြီးတော့လူတွေစနက်ခိုင်နေရတာဖြစ်ပါတယ်ဆိုတော့ဒီဟာမှာမဖြစ်တဲ့နိုင်မဖြစ်အောင်ဆိုပြီးတော့ဖြစ်လာရပြီးထိန်းချုပ်ဖို့ကြိုးပမ်းမှုတွေကအဲ့ဒီကလေးကနောက်ပိုင်းမှာရှိလာခဲ့ပါတယ်အထူးသဖြင့်ထင်ရှားတဲ့ဗကြခင်အားပြောမှဆို2008မှာဒါစနက်ထိန်းချုပ်ရေးပေါ်လေ regulation တခုကိုဒီ Washington DC မှာစီရဒစ်စထရစ်အော့ဖ်ကိုလံဘီယာမှာလွတ်ဖို့ဆိုပြီးတော့သူတို့စီရင်ပါတယ်ဆိုတော့ဒီကိစ္စကဘူတရားရုံးကိုရောက်သွားတာတရားရုံးချုပ်ကဒါကိုတရားသူကြီး9ယောက်ကပယ်ချတယ်ဖွဲ့စည်းပုံနဲ့မကိုက်ညီဘူးလူတားဆီးခြင်းဟာဆိုတော့4ယောက်ကသာအတည်ပြုခဲ့တာတရားသူကြီးစကာလာလက်ထက်တုန်းကအဲ့ဒါပြစ်သွားခဲ့ပါတယ်ဆိုတော့အလတူသောပဲ2012မှာဆန်ဒီဟုတ်မှာအဲ့လိုပဲအကြောင်းမှာပြစ်ခတ်မှုဖြစ်တော့ကလေးတွေ30လောက်နေတယ်အဲ့ဒီခါမှာလည်းပဲသူတို့ပြင်ဆင်ချက်ဥပဒေလုတ်ပါတယ်ဒါဟာကြတော့ဆန်ဒီမှာအထက်လွှတ်တော်မှာဆန်ဒီမှာလုတ်တယ်ဆန်ဒီမှာလို့ရတာပထမတစ်ခုကတော့ဒါ automatic စနစ်တွေပေါ့လေအဲ့ဒါမောင်းငန်စနစ်ကိုထိန်းချုပ်ဖို့လုတ်တယ်နောက်တစ်ခုကတော့အစရဲ့တန်တဖို့နောက်ကြောင်းကို check လုပ်ဖို့ဆိုရယ်လုပ်ပါတယ်ဆိုတော့ဒီဟာလည်းပဲ signet လွတ်တော်မှာတူမပောက်ခဲ့ပါဘူးအဓိကအချင်းကမဲအရေးအတွက်အလုံးလောက်မရဘူးလို့ပဲဒီမှာအကြံပြုပြောချင်ပါတယ်ဒါပေမဲ့လည်းအဲ့ဒီဟာတွေမအောင်မြင်ခဲ့မဲ့တချို့ပြည်နယ်တွေကတော့ပြည်နယ် life တန်တခဲ့တယ်ဥပမာဒါ New York တို့ဒါ Maryland ပြည်နယ်တို့မှာဆိုရှင်စနက်ကူအဲ့လိုအရန်ကရောဝယ်လို့မရဘူးနောက်ကြောင်းကိုဆစ်ဆင်းမယ်ရာဇဝမှုကင်းကင်းဆိုပြီးတော့သူတို့လုခဲ့တာရှိပါတယ်။ဒါပေမဲ့ရီဘိုးကောင်းတာကကျွန်တော်မိတ်ဆွေတယောက်ပဲအဲ့ Maryland မှာနေတယ်သူကအဲ့ဒီဥပဒေကိုတရားဖတ်ပြီးတော့ဘလောက်တောင်ခက်ခဲလဲဆိုပြီးသူကစနက်ဆိုင်ဆိုင်တော်ပြီးတော့သူကစနက်လက်ကိုလင်းပြီးတော့ဒါကငါဝယ်ခြင်းနဲ့ဆိုပြီးတော့မိကြီးလိုက်တဲ့ဆံဘာမှကတ္တကတ္တမဖြစ်ဘူးသူပုံစံတစ်ခုဖြေခိုင်းတယ်ဗါလေဖြေရအဲ့မှာဖြေရထူပြတူခါတော့သူပြောတယ်ဒါလာတီနိုမဟုတ်ဘူးအာရှတိုင်းသားဖြစ်တယ်ပညာဖြေရတယ်အဲ့ဒီဟာလေးဖြစ်ပြီးတော့သူရဲ့ဟိုဟာကလိုက်စင်ကိုယူရဲဆစ်ဆစ်ပြီးတော့အဲ့ဒါပတ်စံတဲတော့ This is yours မင်းစနဘယ် you got ဆိုတော့အဲ့လိုလွယ်လွယ်ကူကူရွယ်လွယ်ရတယ်တွေ့ရပါတယ်ဆိုတော့အဲ့လိုထိန်ချုပ်လာခဲ့ပြီမဲ့လည်းပဲဥပဒေမအောင်မြင်သေးတော့ဒီလိုပြစ်ခတ်မှုတွေဆက်လက်ဖြစ်နေသေးတယ်လို့ပြောမှာ
ဟုတ်ကဲ့ပါရှင်ဟိုဟာဒီအမေရိကန်ရဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာလည်းတနက်ကင်ဆောင်ခွင့်ကိုခွင့်ပြုထားပါတယ်ရှင်ဒီတော့ဒီတနက်ကိုထိန်ချုပ်မယ်ဆိုရင်ရောဒီအခြေခံဥပဒေကိုဆန့်ကျင်ရမရောက်ဘူးလားရှင
်အဓိကအဲ့ဒါကိုပဲထောက်ပြနေရတာပဲတနက်ကင်တနက်ထိန်ချုပ်ရေးကိုကန့်ငွက်တဲ့လူတွေပေါ့လေအထူးသဖြင့် Republicanကပါတီဝင်တွေ Republican အမတ်တွေက Senator ဆရာတော်အဓိကထားပြီးကန့်ကွက်ကြပါတယ်။သူတို့ကစနက်ကအကြမ်းဖက်တာမဟုတ်ဘူးလူကအကြမ်းဖက်တာ။အဲဒီတော့လုံခြုံရေးကိုအဓိကထားပါလူတွေကိုစီကံရှောင်လို့ပါ။သူတို့ကစနက်ကိုသူတို့ခွင့်ပြုချင်တာက Law Abiding Citizens ကိုင်းတာပဲ။ဒီလိုလူတွေစီကစနက်ကိုလူယူလိုက်ခြင်းအပြင် American ပြည်ထောင်စုကပိုပြီးလုံခြုံမသွားဘူးဆိုပြီးတော့ပြောတယ်။အခုမကြသေးခင်ကဖြစ်တဲ့ ไอ้จังเคลียร์ปิดคําพูดปีมาแท็กซัสปีเนี่ยกาวนาแท็กครูสโกรายงาပြောတယ်အဲ့ဒါအဲ့ဒီစီဇန်ကြီးကတနတ်လူလုံးမျိုးမှုဆိုပြီးတော့ပြောတယ်တခါအဲ့ဒီစနစ်မှာအင်အားကြီးတဲ့မစ္စတာဆော်ရီဘာမစ်မကော်နာမစ်မကော်ရီလို့ပုဂ္ဂိုလ်ကလည်းပဲဒီဟာလူရဲ့စိတ်ပိုင်းဆိုင်ရာလူကမဲ့လူငယ်ကိုပို့ပြီးတင်ကြမယ်အဲ့ဒါတွေကဒီကပြောကြပါတယ်ဆိုတော့ဒီဥပဒေနဲ့စိတ်ပြီးတော့မဆိုင်ဘူး
ပါတယ
်ဟုတ်ကဲ့ပါရှင်ဟိုဟာဒီလိုဆက်တိုက်ဆိုသလိုပြစ်ခတ်မှုတွေဖြစ်နေတော့သမ္မတဂျိုးဘိုင်ဒန်ကိုရိုင်းယာမောင်းပြန်တနက်တွေမရောဘူးတကယ်လို့ဒီမောင်းပြန်တနက်တွေကိုမရောဘူးမလုံနိုင်ဘူးဆိုရင်တော့မှတနက်ဝယ်ယူနိုင်တဲ့အသက်ကို18ကနေ21အထိတိုးပြီးတော့တတ်မှတ်ပေးဖို့ဆိုပြီးတော့ဒီတောင်းဆိုနေရပါတောင်းဆိုနေပါတယ်ရှင်ဒီလိုတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးကိုဥပဒေနဲ့ပြင်ဆင်နိုင်မယ့်နည်းလမ်းကိုရှိပါလားရှင်
အဓိကကတော့ဥပဒေပြင်ဆင်ဖို့ကတော့ဆွတ်တော်ကအထက်ဆွတ်တော်ကမဲခွဲတဲ့နေရာမှာအထက်ဆွတ်တော်မှာကမဲက50-50ဖြစ်နေတယ်။ဆိုတော့ဒီဥပဒေကိုတင်မဲ့ဆိုရင်အဲ့အခုလည်းပဲတင်ဖို့လုံးက9ဦးတောင်ရှိပါတယ်။ဒီမှာစနက်ထိန်ချုပ်တာတို့နောက်ကျောင်းရာဇဝင်ရာဇဝမှုပြင်မှုကင်းမကင်းစစ်ဆေးတာတို့စသဖြင့်ပေါ့လေ။နောက်စနက်ကိုလုံးလုံးညွန်းညွန်းကင်ဖို့နောက်မဂ္ဂဇင်းမောင်းကြံစားရဲ့ကြီးအီဂိုစစ်ဆေးဖို့အဲ့ဒီဟာတွေကတော့တင်တော်လည်းပဲအဲ့50အထက်ဆွတ်တော်မှာလူ50နဲ့တယောက်ကထောက်ခံပြီးတိုင်အောင်ကံွက်တဲ့ဟာအဲ့ဖိလစ်ဘာစာဆိုတာရှိတယ်အဲ့ဖိလစ်ဘာစာကံွက်ပြီးတော့လေကျော်ရှိပြီးတော့ကံွက်တဲ့စကားပြောနေဆုံးဖြတ်မဲ့အချိန်မှာအဲ့တော့အဲ့လူဟဲ့လူမပြောနေတော့လို့အမင်းပြဖို့တော့တော့စင်းလေးလွတ်တော့အမ60ကကံွက်မှရမယ်ဆိုတော့အဲ့60ထိကသူတို့ရနိုင်ဖို့အချိန်တင်မရှိပါဘူးအဲ့ဒါကိုကြည့်မယ်ဆိုရင်တော့ဒါသိအလားလားမကောင်းဘူးလို့ပြောပါလိမ့်မယ်ခုနပြောသလိုပဲလူတွေကလည်းပဲဒီသပန်းချောင်းကိုကြည့်မယ်ဆိုရင်လည်းဒီအမေရိကန်မှာကလူလည်းဒီဘူရောက်လာခါကလည်းတဲကပါပဲအဲဒီလူဖြူတွေကဒီဌာနေတိုင်းရင်းသားတွေရဲ့နေရာတွေကိုသူတို့ဝင်ယူတယ်အဲ့ခါမှာစနန်းနဲ့လောက်ရတယ်တိုင်းရင်းသားတွေတိုက်တာစနန်းနဲ့ခုခံရတယ်စနန်းရင်ကြီးမှုကအေကရာဆလာတယ်နောက်လွတ်လပ်ရေးတိုက်ပွဲပြီးတဲ့အခါမှာပူချန်တဲ့စနက်တွေကိုမလူတော့ဘူးဆိုစနက်ကုမ္ပဏီကစနက်ဆက်ထုတ်တယ်ဆက်ထုတ်ပြီးတော့ဒီဟာကိုဈေးွက်တင်မျိုးဆိုရောင်းစားရတယ်ဆိုတော့ဒီဟာဆက်ပြီးတော့စနက်ကိုကြော်ညာပြီးတော့ဖြစ်လာတာတော်လေးတော့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဦးကျော်ဇနာရှင်ဖို့ကျမတို့ဟိုစက္ကန့်30လောက်တော့ကျန်ပါသေးတယ်အဲ့တော့ဒီအမေရိကန်မှာဒီတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးရှေ့အလားလာနဲ့ပတ်သက်ပြီးတော့အကဲ့အနေနဲ့ဘယ်လိုမြင်ပါလဲရှင
်ဒီဟာကိုတားနိုင်ဖို့ကတော့ကျွန်တော်ထင်တာကျွန်တော်အထင်ပြောရင်တော့ဒီတနက်ကင်ရဲ့ issue ဟာစနက်ကိုထောက်ခံခြင်းအပြင်ရွေးကောက်ပွဲမှာရှုံးသွားနိုင်တယ်ဆိုတော့စနက်ပြဿနာဟာရွေးကောက်ပွဲအတွက်အဆုံးဖြတ်ပေးမယ့်ပြဿနာတစ်ခုဖြစ်လာရင်တော့တမျိုးတမျိုးဖြစ်လာပါမယ်။ဒါပေမဲ့အခုမကြခင်လောက်လာမယ်ပြပြရွေးကောက်ပွဲအတွက် midterm elections အတွက်ကြည့်မယ်ဆိုရင်သုံးသပ်ပြီးပြောနေတာကစနက်ကိစ္စဟာအဓိကပြဿနာမဖြစ်လာနိုင်ဘူး။သူတို့ကဒါ bread and butter issue လို့ခေါ်တယ်။ဓာတ်ဆီဈေးတက်တာတို့ဒါကုန်စည်လုံးသားကုန်စည်တက်တာတို့နှုတ်ဖုတ်ဈေးတက်တာတို့ဒီကလည်းအဓိက issue ဖြစ်လာရဲဆိုတော့ဒါကိုပဲအဓိကထောက်ပြပြီးတော့အခုလက်ရှိ Democrat Party တောင်မှအင်အားနည်းပြီးတော့ Republican ဘက်ကအင်အားပိုကောင်းမဲ့သဘောရှိနေပါတယ်ဆိုတော့ကျွန်တော်ထင်တယ်အလံဝေးလင်းဦးမယ်ထင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ဦးကျော်ဆန္ဒကျေးဇူးအများကြီးတင်ပါတယ်ရှင်အခုတော့ဒီအမေရိကန်တနက်ထိန်းချုပ်ရေးပြီးမှာတော့ဒီအာနိုင်ငံအရှိချမ်းမှာရုရှားထိုးစစ်ယူကရိန်းခုခံမှုကြိုးပမ်းနေတဲ့ဆိုရှယ်မီဒီယာဝါလူကြီးများတဲ့သတင်းတို့အကြောင်းတင်ပြပေးချင်ပါတယ်။မအေးသနာကျော်ကတင်ပြထားပါတယ်ရှင်။
ယူကရိန်းနိုင်ငံအရှိပိုင်းကဖိကိုက်နေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေကလည်းတပ်နိုင်သမျှတားဆီးနိုင်မှုစူးစမ်းနေကြတာပါ။ယူကရိန်းစစ်သားတွေကသူတို့တန်ကားတွေကိုရုရှားဝင်ဟင်ကင်းလှည့်မှုတွေကနေမမြင်ရအောင်တပ်ပင်တွေအောက်မှာဖွက်ထားတာဖြစ်ပါတယ်။စစ်ကိုင်းတွေကိုခုတ်ပြီးတော့ကားတွေဖုံးသွားအောင်နောက်ပြီးတော့အပြောင်တန်တွေကိုလည်းတစ်ခတ်တွေနဲ့ရောရှက်ပြီးတော့မမြင်ရအောင်လှုပ်ထားကြပါတယ်။နိုင်ငံအရှိပိုင်းက Syria Vero Donex မြို့နောက်ပြီးတော့ Lissy Chanks မြို့တို့ကိုသိမ်းပို့စူးစမ်းနေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေဖျက်တိုက်နေတာပါ။အဝေးကနေလည်းလက်နက်ကြီးတွေနဲ့ဖြစ်သလိုတိုက်ပွဲတို့တန်ကားတွေနဲ့ရန်သူကိုအမြန်တိုက်ပြီးဖြေးကြတာမျိုးတွေလည်းလုပ်ပါတယ်။ဒီ Donbas ဒေသကတိုက်ပွဲတချို့မှာတော့ရုရှားဘက်ကနေသိမ်းယူထားလိုက်တယ်ဆိုရင် T-80 တန်ကားတွေတုံးပြီးတော့ယူကရိန်းတပ်တွေပြန်ပြီးတော့တိုက်နေကြတာပါ။ယူကရိန်းနိုင်ငံရဲ့စစ်မှုဖွင့်ပြတဲ့ Donbas ဒေသတစ်ခုလုံးကိုသိမ်းဖို့ရုရှားအစိုးရရဲ့ရည်မှန်းချက်အရဆိုရင်ဒီ Syria's Vero Donets မြို့ကိုသိမ်းပိုက်ဖို့ကတိတ်ကိုအရေးကြီးလာတာဖြစ်ပါတယ် နောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့ကဒုံကျည်ဆန်တက်ဖို့ကိုတုံ့ပြန်ပြီးတော့နောက်တစ်နေ့တနင်္လာနေ့ဇွန်လ6ရက်နေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလေ့ကျင့်ပြီးတော့ပရင်းတက်ဒုံကျည်ရှင်းစင်ပြလွှတ်ခဲ့ပါတယ်။ဆက်နှစ်ပဲကြာတဲ့ဒီစီရေးလေ့ကျင့်မှုမှာ ADACMS ဒုံစနစ်တော်နေပြင်ကနေနေပြင်ပြည့်ဒုံကျည်မျိုးစားအမေရိကန်ကတစ်စင်းတောင်ကိုရီးယားက9စင်းပြလွှတ်ခဲ့တာပါ။နောက်ကိုရီးယားနဲ့ပတ်သက်ရင်ပို့ပြီးတော့တင်းတင်းကျပ်ကျပ်ကင်ရယ်မယ်လို့တောင်ကိုရီးယားသမ္မတတဲ့ဂရုပြုထားတာကိုအခုစီရင်လေ့ကျင့်မှုတွေကထင်ဟပ်စေပါတယ်။နောက်ကိုရီးယားကတနင်္ဂနွေနေ့ကဒုံးကျည်၈ဆင်းကိုမြို့တော်ပျုံရဲအနီးနေရာ၄နေရာကနေပြီးတော့35မိနစ်ကြာပြစ်လွတ်ဆန်းတက်ခဲ့တာမလို့နောက်ကိုရီးယားကဒီနှစ်တွေအတွင်းဒုံးကျည်ဆန်းတက်ပြစ်ခတ်မှုတွေထဲမှာအခုနောက်ဆုံးဆန်းတက်မှုကအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့တိုင်ငင်ကတော့တောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုတို့ဇွန်လ2ရက်နေ့ကနေ4ရက်နေ့အထိ3ရက်တန်ပူးရဲစီရီလူချင်းမှုပြုလုပ်ခဲ့ပြီးတော့လေးနှစ်တာကာလအတွင်းပထမအဦးဆုံးအကြိမ်ဖြစ်တဲ့အမေရိကန်လေယာဉ်တင်စစ်သမောတွေပါဝင်ခဲ့ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကမ်းလွန်ပင်လယ်ပြင်နိုင်ငံတကာရေပိုင်းနဲ့ထမှာပြုလုပ်ခဲ့တာဖြစ်ပြီးတော့စစ်သမောကာကွယ်ရေးရင်းငုံသမောကာကွယ်ရေးစနစ်ဒါတွေလည်းပါဝင်ပြီးတော့ပူးရဲလေးချင်းမှုပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်ကပြောပါတယ်။အမေရိကန်ရဲ့ USS Ronald Reagan လေယာဉ်တင်သမောကြီးကအလေးချိန်တန်တသိန်းနဲ့နျူကလ িয়ার လက်နက်တင်ဆောင်တဲ့လေယာဉ်တင်သမောကြီးဖြစ်ပြီးတော့သူလည်းဒီစစ်ရေးလေ့ကျင့်မှုမှာပါဝင်ခဲ့သလိုပယ်တင်းတဲ့ဒုံးကြီးတင်ဆောင်ထားတဲ့ USS Attendant ပြီးတော့ဆွဲဆောင်တိုက်ခိုက်ရေးဆွဲရဲ့ Edge စနစ်တက်ဆင်ထားတဲ့ USS Buffalo ဖြတ်သမောတို့အပြင်စစ်ဖြစ် USS နဲ့ Beacon သမောကြီးတို့လည်းလိုက်ပါပါဝင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကုန်တင်တစ်တာရီထားတဲ့စိတ်ကံဇွန်လ4ရက်နေ့ကစပြီးတော့မိဒီအကြီးကျယ်လောင်ကလေးမိသက်သမားတွေ3ရက်ဆက်တိုင်းမိနှိမ်တက်ခဲ့ရပါတယ်။နိုင်ငံအရှိတောင်ပိုင်းစစ်တကောင်းစိတ်ကံမြို့နယ်25မိုင်ကွာစစ်တပ်တန်တာမြို့မှာဖြစ်တဲ့အဲဒီမိလောင်ကျွမ်းမှုကတော်တော်နဲ့နှိမ်မရတာဖြစ်ပါတယ်။မိကိုထိန်းထားလိုက်နိုင်ပေမဲ့အပြည့်အစုံမငြိမ်သက်နိုင်တာပါ။မိကဟိုက်ဒရိုဂျင်ပါရောက်ဆိုက်ဓာတုရေတွေပါတဲ့ကုန်တင်တစ်တာကွန်တိန်နာကနေပြီးတော့စားဖြစ်တာလို့မိသက်အရာရှိတွေတက်စားကြပြီးတော့အနည်းပတ်ဝန်းကျင်ကကွန်တိန်နာတွေလည်းတခြားဓာတ်ရုပ်ပစ္စည်းတွေပါတာမလို့ကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ကုန်တာပါဒီထဲမှာတည်ဆုံးသူအရေအတွက်ကိုအစပိုင်းမှာ49ဦးလို့ပြောထားပေမဲ့နောက်ပိုင်းမှာတော့41ဦးလို့ပြန်ပြီးတော့ပြောကြပါတယ်ဒဏ်ရာရသူအရေအတွက်က200ကျော်ပါတယ်အဲ့ဒီထဲမှာမိသက်သမား9ဦးလည်းအသက်ဆုံးရှုံးခဲ့ရပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကအရာရှိ90ကိုကယ်ဆယ်လိုက်နိုင်ပါတယ်အဲ့ကဲဆယ်မိတဲ့ထင်မှာတော့ရဲရာရှိ10ဦးလဲပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Dutch နဲ့ Bangladesh ဖက်ဆက်လုပ်ထားတဲ့ container ကွင်းမှာစုစုပေါင်းကုန်တင်တစ်တာအလုံးပေါင်း4000ကျော်ရှိပြီးတော့အဲ့ထင်မှာအများအပြားကဓာတ်ရုပ်ပစ္စည်းကုန်တစ်တာတွေပါဝင်ပါတယ်။အခုဒီမီးလောင်ကျွဲမှုကြီးက Bangladesh ရဲ့ဘေးကင်းလုံခြုံရေးစီးမင်းမှုတွေနဲ့ပတ်သက်လို့လက်ညှိုးထိုးစရာနောက်ထပ်ဖြစ်ရဆိုကြီးတစ်ခုဖြစ်ပါတယ်။iPhone နည်းပညာကုမ္ပဏီကတော့ဇွန်လ6ရက်နေ့ကပဲသူ့ရဲ့ iPhone တွေအတွက် software အသစ်ထပ်ထုတ်လိုက်ကြောင်းကြေညာပြီးတော့သူတို့ကုန်ပစ္စည်းဝယ်ယူမှုအစီအစဉ်အသစ်ကြောင်းလည်းကြေညာသွားပါတယ်။သူတို့စီကနေပစ္စည်းတွေငွေမချေတဲ့အရင်ဝယ်နောက်တော့မှငွေချေနိုင်တဲ့စနစ်သစ်ဖြစ်ပြီးတော့နောက်ပစ္စည်းသစ်တစ်ခုဖြစ်တဲ့ M2 chip တွေအသုံးပြုထားတဲ့ MacBook Air computer အသစ်ကိုလည်းမိတ်ဆက်သွားပါတယ်။ Apple computer မှာထည့်ထားတဲ့ M2 chip ကသူတို့ရဲ့ပထမအဆုံးတီထွင်တဲ့ M1 chip ရဲ့အဆက်ဖြစ်ပါတယ်။အရေးသေးကိုပုံမြင့်ထားလိုက်တာပါ။နောက်ပြီး Apple ကသူ့ရဲ့ကွန်ပျူတာကြီးရဲ့ဒီ laptop iOS စနစ်မှာလုံခြုံရေးကိုပို့ပြီးတင်းကျပ်နိုင်မှုလုပ်နေတာဖြစ်ပါတယ်။ Apple ရဲ့ဒုတိယအကြီးဆုံးနှစ်ပတ်လည်အခမ်းအနားဖြစ်တဲ့ Worldwide Developers Conference မှာအခုကားတစ်ချို့မှာတွေ့ရမယ်ကားရှိကန် dashboard ပုံစံအတစ်ကိုလည်းပြသသွားပါတယ်။ကားတွေပို့ပြီးဘေးကင်းလုံခြုံမှုရှိစေရေးအတွက်Ford, Jaguar လိုမျိုးကားကုမ္ပဏီတွေနဲ့သူတို့ကမော်ဒယ်တစ်တချို့မှာ Apple စနစ်ကိုထည့်သွင်းထားတာဖြစ်ပါတယ
်။မအေးစနာကြောပါရှင်။အခုတော့အင်္ဂါညအပစင်္ဂနာတစ်ခုကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်အခု2022ခုနှစ်မေလလယ်ကျော်တဲ့အထိစစ်ကောင်စီကချိတ်ပိတ်လိုက်တဲ့အနေနဲ့အဆောက်အဦ980ကျော်ရှိပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မဝါဒလေလာရေး Institute ISP မြန်မာကမြင့်ကွင်းချေမှတ်စုအဖြစ်တင်ဆက်ထားပါတယ်။
ဆက်အာနာသိမ်းပြီးနောက်2022ခုနှစ်မေ20ရက်အထိလေနဲ့အဆောက်အုံ580ကျော်ကိုစစ်ကောင်စီကချိတ်ပိတ်သိမ်းဆည်းခဲ့ပါတယ်။2022ခုနှစ်နိုဝင်ဘာလ1ရက်နေ့မှာလေနဲ့အဆောက်အုံ140တန်းနဲ့ချိတ်ပိတ်ခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။2022ခုနှစ်ဇန်နဝါရီ25ရက်ကနေမေ20ရက်အထိလေးလနီးပါးကာလအတွင်းချိတ်ပိတ်သိမ်းဆည်းခံရတဲ့နေ130ကျော်ရှိခဲ့ပါတယ်။ချက်ပိတ်သိမ်းဆည်းခံရမှုအများဆုံးဟာစကိုင်းတိုင်းမှာဖြစ်ခဲ့တာပါ။စကိုင်းတိုင်းတစ်ခုထဲမှာတင်ဒေအင်းနဲ့အဆောက်အုံ160နီးပါးသိမ်းဆည်းခံခဲ့ရပါတယ်။ဒုတိယအများဆုံးသိမ်းဆည်းခံရတာကရန်ကုန်တိုင်းအတွင်းဖြစ်ခဲ့ပြီး122လုံးထက်မနည်းရှိခဲ့ပါတယ်။မန္တလေးတိုင်းမှာ88လုံးနဲ့မကွေးတိုင်းမှာ48လုံး၊ AR တိုင်းမှာ48လုံးနဲ့ပဲခူးတိုင်းမှာ33လုံးထက်မနည်းချက်ပိတ်ခံခဲ့ရပါတယ်။စစ်ကောင်စီကချက်ပိတ်သိမ်းဆည်းခဲ့တဲ့နေအိမ်နဲ့အဆောက်အုံတွေထဲက 63.9 ရာခိုင်နှုန်းကတာမန်အရသားတွေရဲ့ပိုင်ဆိုင်မှုတွေဖြစ်ပါတယ်။25ရာခိုင်နှုန်းကတော့လွတ်တော်ကိုယ်စားလှယ်တွေရဲ့ပိုင်ဆိုင်မှုတွေဖြစ်ပြီးဒုတိယအများဆုံးဖြစ်ပါတယ်။17ရာခိုင်နှုန်းကျော်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေနဲ့ပါတီရဲ့ပိုင်ဆိုင်မှုတွေဖြစ်ပါတယ်။သူတို့ဖြင့် NUG CRPH PDF တွေနဲ့ပတ်သက်တဲ့ဆိုပြီးသိမ်းဆည်းခံရတဲ့နေအိမ်အဆောက်အုံ330ကျော်ထက်မနည်းရှိပြီးအများဆုံးဖြစ်ပါတယ်။စာနာပြတာတွေနဲ့ပတ်သက်ပြီး17လုံး၊ဘုံပေါက်ကွဲတာတွေနဲ့ပတ်သက်ပြီး13လုံးနဲ့စီဂျမ်လှုပ်ရှားတာတွေနဲ့ပတ်သက်ပြီး9လုံးလို့လည်းသိမ်းဆည်းခဲ့ပါတယ်။အကြောင်းရင်းတိတိကျကျမသိရဘဲချိတ်ပိတ်ခံခဲ့ရတဲ့နေအိမ်နဲ့အဆောက်အုံအရေအတွက်230ကျော်ရှိခဲ့ပါတယ်။
ရင်ခွင်ကျဲမဆူကိုကြားခဲ့ရတာပါရှင်။သတရှင်များရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြားကရုန်းကန်ထွက်ပေါ်လာတဲ့ကမ္ဘာနိုင်ငံတွေဟာငွေကြေးဖောင်းပွမှုပြဿနာကိုဖြတ်ပြီးတော့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်ထောင်စုမှာအစားအသောက်လောင်စာစီးဆီးတွေတက်လာနေတဲ့ပြဿနာအရင်မြစ်ကိုဖြေရှင်းဖို့သမ္မတဂျိုးဘိုင်ဒန်အပေါ်ဖိအားပေးမှုတွေလည်းတိုးလာနေပါတယ်။မီရှယ်ကွင်းတင်ပေးပို့ထားတာကိုမှအသက်စင်ပြောပြထားပါတယ်ရှင်။
မဲခင်ပြာစုကေယောဂကူးစက်မှုတွေကြားကရုံးထွက်ပြီးတော့ပြက်လက်အာယူနေကြမှာပဲစီးပွားရေးအရာအဓိကအခက်အခဲတစ်ခုကိုကြုံတွေ့လာရပြန်ပါလေလူတွေကအလုံးကံတွေရှာဖွေနေသလိုလောကလားစာတွေကလည်းမြင်လာပါလေဒါမှမဟုတ်ပြီးခဲ့တဲ့နှစ်တွေအတွင်းကုန်ကျစရိတ်တွေကုန်စည်နှုန်းတွေကလည်းတိုးလာနေတာပါအထူးသဖြင့်လောင်စာဈေးတွေပါဒီနှစ်ဟာလွှတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေကျင်းပမဲ့အချိန်ဖြစ်တာကြောင့်လေငွေကြီးဖောင်းပွားမှုပြဿနာအပေါ်မှာစိုးရိမ်မှုတွေထွက်ပေါ်လာတာကြောင့်သမဘိုင်ဒန်အတွက်လည်းအဓိကပြဿနာတစ်ခုဖြစ်လာပါလေဒီကွေရီတုန်းကထွက်လာတဲ့ APC ရုပ်တံနဲ့ Ipsos စစ်တမ်းတွေအရသမဘိုင်ဒန်ရဲ့ငွေကြီးဖောင်းပွားမှုအပေါ်ကန့်တွဲပုံကို28ရာခိုင်နှုန်းကပဲထောက်ခံတယ်လို့ပြောပါသေးတယ်သမ္မတဘိုင်ဒန်ကတော့ငွေကြီးဆိုင်ရာစည်းကမ်းတွေမကြသေးခင်လပိုင်းတွေကလေးကအချမှတ်နေတဲ့ဘူပန်ကိုပဲဒီကိစ္စကန့်တွဲဖို့ဆက်ပြီးတာဝန်ပေးထားတယ်လို့ဆိုပါသေးတယ်လောင်စာစီဆင်းနဲ့အိမ်တုံးပစ္စည်းတွေဈေးတွေတက်နေရပြီးရော့သွားအောင်တော့လုံဆောင်စရာတွေရှိနေတာတွေကိုထပ်ပြီးတော့ဆောင်ရွက်သွားမယ်သူတွေပြောဆိုထားတာပါကျွမ်းကျင်သူတွေကတော့ငွေကြေးဖောင်းပွားမှုကိုထိန်းနိုင်အောင်တမားပိုင်တဲ့အနေနဲ့ဆောင်ရွက်ဖို့လုပ်ရတယ်လို့ပြောဆိုနေတဲ့တစ်ချိန်တည်းမှာပဲစီဝါရေးဆောင်ရွက်မှုကြုံနေရတဲ့အနေအထားမျိုးတော့မရောက်အောင်တော့ဟန်တာရနိုင်မယ်လို့ပြောဆိုနေကြပါသေးတယ်အမေရိကန်တည်ယူပို့ဆောင်ရေးဝန်ကြီးပီတ်ဘူရစ်ကစီဝါရေးတူးတက်မှုတွေကတော့ခိုင်ခိုင်မာမာဆက်ရှိနေမယ်လို့ပြောဆိုထားပါသေးတယ်
Right now what we are doing is preparing for the road ahead where you're
not လုံးနေတာကပြီးခဲ့တဲ့နှစ်ကရခဲ့တဲ့ညံဆန်တဲ့တိတ်ကောင်းတဲ့တိုးတက်တဲ့စီးပွားရေးဖွံ့ဖြိုးအားကောင်းလာတဲ့အချိန်လေးအရင်ကမမြင်ဘူးတဲ့အနေအထားဒီအနေအထားကနေရှေ့မှာကြုံလာရမှာတွေအတွက်ပြင်ဆင်နေတာပါဒါပေမဲ့လည်းအလားတူစီးပွားရေးဖွံ့ဖြိုးလာမဲ့အားကောင်းတဲ့အနေအထားကိုမျှော်လင့်ထားပြီးဒ ီတိုင်းဆက်သွားနိုင်အောင်လည်းလုပ်ကိုင်နေပါတယ
်။မဲခင်ပြောင်စုမှာတက်စီဒီဇယ်ဈေးတက်လာတွေကအဓိကစိုးရိမ်နေရတဲ့အနေထားပါ။ပြီးခဲ့တဲ့နှစ်ကတည်းကဈေးတွေတက်နေတဲ့အချိန်မှာပဲယူကရိန်းကိုရုရှားကကျူးကျော်ခဲ့တဲ့စစ်ပွဲကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ထုတ်လုပ်မှုတွေကျဆင်းပြီးတော့ဈေးတွေထက်တက်လာပါသေးတယ်။ Republican တွေကတော့သမ္မတဘိုင်ဒန်ဟာငွေကြေးဖောင်းပွမှုကိုရပ်ဆိုင်းသွားအောင်လုပ်ဖို့အစီအစဉ်မရှိဘူးလို့ပြောဆိုနေတာပါ။Florida ပြည်နယ်အထက်လွှတ်တော်အမတ် Rich Scott ကတော့ Fox ရုပ်သံကိုအခုလိုပြောပါလေ
Biden's a rich kid has no idea
how Biden ကဘာမှမလုပ်တတ်တဲ့တစ်သေးသားလိုဖြစ်နေပါတယ်ငွေကြေးဖောက်ပွားမှုကိုဘယ်လိုကန့်ကွက်မလဲသူမသိပါဘူးသူ့မှာအစီအစဉ်လည်းမရှိပါဘူးသူကလူတိုင်းကိုလိုက်အပြစ်တင်နေပါတယ်ငွေကြေးဖောက်ပွားမှုအတွက်ရုရှားသမ္မတပူတင်ကိုလည်းအပြစ်တင်နေပါတယ်
ပြည်ရဲ့သတင်းပတ်အတွင်းကပဲရေနံထုတ်လုပ်တဲ့နိုင်ငံတွေကလာမယ့်နှစ်လမှာရေနံစိမ်းတွေပို့ပြီးတော့ထုတ်နိုင်အောင်လုပ်မယ်ဆိုပြီးတော့သဘောတူဆုံးဖြတ်လိုက်ပါတယ်။ဒါဟာငွေကြေးဖောင်းပွားမှုကိုတိုက်ဖြတ်နိုင်ရေးနိုင်ငံတကာနဲ့တန်တမာရေးအရာအောင်မြင်မှုတစ်ခုအဖြစ်သမ္မတဘိုင်ဒန်ဆွေးနွေးကကြိုးပမ်းပြောဆိုနေပါတယ်ရှင
်။အခုတော့ကမ္ဘာတစ်လွှာဖြည့်သွားအစီအစဉ်လဲပါ။အီတလီနိုင်ငံ Florence မြို့မှာမြေထားပုံစံတူအယုတ်ကလေးတွေကိုပြသထားတဲ့ပြလိုက်တစ်ခုဖွင့်လှစ်နေပါပြီ။ Key Dairy ကုန်းနဲ့တင်ဆောင်သွားလာနေတဲ့မြေထားယုတ်လေးတွေကဥရောပတစ်လွှာမှာတကယ်ရှိတဲ့ရှုခင်းအလှတွေကြားပြည့်စွဲသွားလာနေတယ်လို့ဖြစ်အောင်ပြင်ဆင်ပြသထားပါရယ်။မဆုမြမကကမ္ဘာတစ်လွှာဖြည့်သွားအစီအစဉ်ကနေဖော်သွားပါလိမ့်မယ်။
အီတလီနိုင်ငံ Florence မြို့က Santa Maria Novella မြေထားဘူရယုံကိုလှမ်းမြင်နေရတဲ့ရုပ်ရှင်ရုပ်တစ်ခုထဲမှာခီးသည်တွေကုန်းတွေကိုတင်ဆောင်ထားတဲ့မြေထားရုပ်ကလေးတွေကအီတလီ၊ Austria နဲ့ Germany နိုင်ငံတွေကြားမှပြေးဆွဲတက်ဝင်နေပါတယ်။အီတလီနိုင်ငံ Albert Jun ရဲ့ရှုခင်းအမှားတွေ၊ Austria နိုင်ငံကတာယာတဲ့တောင်တန်းတွေ၊ Germany ကဘီတုကာမြောက်အဆောက်အဦတွေကြားသွားလာနေကြတဲ့မြေထားလေးတွေကအပြစ်မှတကယ်ရှိတဲ့မြေထားတွေအတိုင်းပုံစံငယ်လုပ်ထားတဲ့မြေထားရုပ်ကလေးတွေဖြစ်ပါတယ်။ဝါသနာပါဒရီအစားဆုံးဆင်နိုင်အောင်လုပ်ထားတဲ့မြခင်နဲ့ပီကိုကုမ္ပဏီတို့ကထုတ်တဲ့မြရထားရုပ်ကလေးတွေကိုလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှစုဆောင်းတပ်ဆင်ခဲ့သူတယောက်ရဲ့ဝါသနာနဲ့ဆိတ်ရှည်လက်ရှိဖန်တီးမှုတွေကိုမြင်တွေ့ရနိုင်ပါတယ်။ဝါသနာရှင်မာကတ်ဂျူဆက်ပေပတာနိုကတ်စတဲလိုဒီဆန်ဂျူလီယာနိုဆောက်လုပ်တပ်ဆင်ထားတဲ့မြရထားရုပ်ကလေးတွေကို180စတူရဲမီတာအကျယ်ဝန်းရှိတဲ့ရုပ်ရှင်ရုံထဲမှာပြတိုက်အဖြစ်နဲ့ပြသထားတာဖြစ်ပါတယ်။အသေးစိတ်အမှုစိတ်အချိန်ပေးတက်ဆင်ရတဲ့မြေထားလေးတွေမြေထားတန်လမ်းတွေကို Marcus Giuseppe က1982ခုနှစ်မှာတည်းကစတင်ဆောက်လုပ်ခဲ့တာဖြစ်တယ်လို့သားဖြစ်သူကပြောပြပါတယ်
Il plastico è nato da una passione di mio padre per in realtà per le macchine, i modellini di macchine, poi dopo nel negozio non trovando le macchine si è innamorato.
ကိုင်းစင်ရတဲ့ပုံစံတူမော်တော်ကားအယုတ်တွေကိုအင်မတန်ကြိုက်နှစ်သက်တဲ့ကျွန်တော်ဖီရဲ့ဝါဒနာကနေပြီးတော့ဒီမြင့်ထားပုံစံတူတွေဖြစ်လာတာပါ။သူငယ်ငယ်ကဒီကိုရင်စင်မှုတဲ့ပုံစံတူကားအယုတ်ကိုစိုက်မှသွားဝယ်တော့ကားရီတစ်စီးမှရှာမတွေ့ခဲ့ပါဘူး။အဲ့ဒါနဲ့ဆိုင်ပန်ရှင်ကမြင့်ထားတွေကလည်းစိတ်ဝင်စားစရာကောင်းတယ်ဆိုပြီးတော့ပြောပြရှင်းပြခဲ့ပါတယ်။အဲ့ကစပြီးတော့မြည့်ထားရီအပေါ်မှာသူ့ရဲ့စိတ်ဝင်စားမှုစတာပါ။အရင်ကတည်းကဒီပုံစံတူကားအယုတ်တွေကိုခုံမင်းတဲ့ဝါသနာရှိပြီးသားမဟုတ်လို့ပြလိုက်လို့မယ်ဆိုတဲ့စိတ်ကူးပေါ်လာခဲ့တာဖြစ်ပါတယ်။ပုံစံတူအယုတ်စင်တာဝါသနာပါသူတိုင်းသူ့စိတ်ရှိလက်ရှိဖန်တီးထားတဲ့လက်ရာတွေကိုတခြားသူတွေကလည်းမြင်စေခြင်းမျှဝေခြင်းနဲ့ဆက်ရှိကြပါတယ်။ကျွန်တော်ဖေကလည်းသူ့အသေးစိတ်အနုစိတ်ဖန်တီးထားတာကိုအများပြည်သူကြည့်နေအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာပါ။
မာကတ်ဂျိုဆပေလိုပဲပုံစံတူမြေထားရုပ်ကလေးတွေကိုတက်ဆင်ဖန်တီးရတာဝါသနာပါတဲ့သူ့ရဲ့တငယ်ချင်းတချို့လှုပ်ထားတဲ့အယုတ်ကလေးတွေလည်းဒီမှာပါပါတယ်။ဝါသနာရှင်တွေရဲ့ဖန်တီးမှုကရံမသွားသလိုအယုတ်ကလေးတွေကလည်းပို့ပြီးသားတိုးလာပါတယ်။မြေထားလှိုင်ကူတွေ၊ဘူရာယုံတွေ၊စိမ့်ဆိုတဲ့ရှုခင်းတွေကြားမှတွာလာနေတဲ့မြေထားငယ်လေးတွေကအပြစ်မှတကယ်တွာလာပြေးဆွဲနေတဲ့မြေထားတွေလိုဖြစ်နေပါတယ်။ဒီပြားလိုက်မှာပြင်ဆင်ထားတဲ့နောက်ခံရှုခင်းတွေကလည်းဥရောပနိုင်ငံတွေမှာအပြင်းအထန်တကယ်ရှိတဲ့နေရာတွေကိုဖန်တီးထားတာဖြစ်တယ်လို့ဒီပြတိုက်ကိုခင်းချင်းပြင်ဆင်ခဲ့တဲ့ဒီဇိုင်နာကပြောပြပါတယ
်။ I luoghi esistono realmente e poi qui si trasformano ovviamente in un paesaggio
ဒီမှာပြထားတဲ့နေရာတွေအပြင်းအထန်တကယ်ရှိပါတယ်။ရှုခင်းတွေကိုပို့ပြီးစိတ်ကူးရင်ဆန်ဆန်နည်းနည်းပြုပြင်ထားပါတယ်။ဂျာမနီနဲ့ဩစတြေးလျကမြို့ပြပုံစံမျိုးတွေလုပ်ထားတာပါ။ဂျာမနီကပုံစံတူမီယထားမော်ဒယ်အယုတ်ကုမ္ပဏီတွေဖြစ်တဲ့မြာကင်နဲ့ပီကိုကအယုတ်တွေကိုအခြေခံလုပ်ထားတာပါ။အီတလီရှုခင်းတွေကလည်းမပါလို့မဖြစ်ပါဘူး။ဒါကြောင့်အယ်ဘတ်ဂျွန်ဘော်ကပေါ်တူဆာဆာယူမြို့လေးပါပါတယ်။ဒိုလိုမိုက်တောင်တန်းတွေလည်းပါပါတယ်။ကော်တီနာတောင်တန်းတချို့လည်းပါပါတယ်။မီလန်မြေထားဘူဒာယုံကိုလည်းဘာလင်ကဟော်ဘန်ဟော့ဘူဒာကြီးနဲ့ပေါင်းထားပါတယ်။ရင်ထဲကနှစ်သက်တဲ့နေရာတွေကိုစိတ်ကူးနဲ့ပေါင်းပြီးတော့ဖန်တီးထားတာပါ။
လုံခဲ့တဲ့နှစ်ပေါင်း90တွေကဝါသနာရှင်မာကစ်ဂျူစပီဖန်တီတက်ဆင်ထားတဲ့မြေထားရုပ်ကလေးတွေကညပြလွန်လာတဲ့အတွက်အခုလိုပြလိုက်မှတည်တည်တံ့တံ့မပြနိုင်ခင်ကမိသားစုပိုင်းလေတော့ချန်တွေကကိုရောင်ထဲမှာထားခဲ့ရတယ်လို့လေရင်ကိုရောင်တစ်ခုထဲမှာလည်းထားခဲ့ရပူပါတယ်အခုတော့ဒီမြေထားရုပ်ကလေးတွေအတွက်အမြဲတမ်းနေရာရသွားပါပြီလှုပ်ရှားတောက်ဝင်နေတဲ့ဒီနေရာကမြေထားပြလိုက်ဆိုတာထက်ကိုစိတ
cosa straordinaria è che non rappresenta niente. È un grande
sforzo. Piatta thare bonsan tu ayudu ye tuja jak ka lo ba go ma ko za pyu lout thara ma hout da ba be. Lu diao ye sei ku aimat rue ka lu rue sei wan za sia phit ni da ba. Chano rue myel lou mait pi lo sei ku yin chi de kha tacha shu daw myin kwin rue paw la ba de. အဲ့ဒါကိုလက်တွေ့ပုံဖော်လိုက်ရင်ကို့အတွက်ဘယ်လိုမှဖော်ပြလို့မရတဲ့အတွေ့အကြုံရပြီးတော့တသက်လုံးမမေ့နိုင်စရာဖြစ်ပါလေကို့အိမ်မက်တွေကလက်တွေ့နဲ့ဆက်ဆက်မှုရှိကြမှာရှိမှာပါဒီနေရာကိုလာကြည့်တဲ့သူတွေအနေနဲ့အိမ်မက်စိတ်ကူးတွေလည်းနေမျောသွားစေခြင်းနဲ့ရွယ်ချက်နဲ့လှုပ်ထားတာဖြစ်ပါလေ
အသက်ကြီးငယ်မရွေးပြတိုက်လာကြည့်သူတိုင်းလှုပ်ရှားသွားလာနေတဲ့မိရထားလေးတွေကြားမှာပို့ပြီးနေမျောသွားစေဖို့အတွက်မိအောင်တွေနောက်ခံအတန်းတွေကိုလည်းပြတိုက်ဖန်တီးသူတွေကထဲသွင်းထားပါတယ်နေကင်းကနေညဘက်ပြောင်းသွားတာမျိုး၊ရာသီဥတုပြောင်းလဲသွားတာမျိုး၊အမြင်ပြောင်းလဲသွားအောင်လို့နောက်ခံပြသမှုတွေကိုအီတလီမัลတီမီဒီယာဒီဇိုင်းစတူဒီယိုတစ်ခုကဖန်တီးပေးထားတာဖြစ်ပါတယ်
။ Siamo partiti è imprescindibile partire dal plastico perché è un grande soggetto
ပုံစံတူအရုပ်တွေကိုပုံဖော်ပြတာတဲ့နေရာမှာနောက်ခံအတန်း sound effect တွေမီးရောင်တွေကမပါမဖြစ်လိုအပ်ပါလေ။ဒါမှကိုပုံဖော်ပြတာချင်းတဲ့မီယထားစနစ်ပုံစံအသက်ဝင်မှာပါဒါကြောင့်ရှုခင်းတွေရှားမှာယထားတွေတွာလာနေတဲ့သုံးဖက်မြင်ပြတာမှုလုပ်တဲ့နေရာမှာအမြင်နဲ့အကြားကိုပါထည့်သွင်းပုံဖော်ဖို့စဉ်းစားခဲ့ကြပြီးတော့မိနစ်30စာနောက်ခံပုံဖော်ပြတာမှုကိုထည့်သွင်းထားတဲ့အတွက်ပို့ပြီးတော့အသက်ဝင်ပါလေ
။အီတလီနိုင်ငံဖလော်ရန့်စ်မြို့ကဒီမီယထားပုံစံတူပြတိုက်ဖွင့်နိုင်ဖို့အတွက်ရုပ်ရှင်ရုံကိုအသွင်ပြောင်းပြင်ဆင်ထားရတာပါ။ဥရောပမှာပုံစံတူမီယထားလေးတွေစူးစီးပြတာထားတဲ့အကြီးဆုံးပြတိုက်လို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြသူတွေအနေနဲ့အန်အောအတူယူဖန်တီးလူစိတ်တွေဖြစ်သွားရုံမကပဲကိုဝါဒနာပါရာကိုဆက်လက်လေ့လာနေဖို့စိတ်ကူးတွေကအတိုင်းလက်တွေ့အကောင့်ထဲပေါ်ကြည့်ဖို့နဲ့စိတ်ကူးတွေဆက်လက်ရှင်းတက်နေဖို့ဆိုတဲ့အသည့်မျိုးရသွားစေချင်တယ်လို့ပြလိုက်တာဝန်ရှိသူတွေကပြောပါတယ်ဒီပုံစံတို့မြတ်ထားလေးတွေကနေကိုမတင်ယူမလုံနိုင်တာဘာမှမရှိဘူးဆိုတဲ့အချက်ကိုခေါင်းထဲရောက်သွားကြဖို့ပြောလင့်တယ်လို့လည်းပြောပါတယ်ရှင်ကျွန်မအစီအမံပေါ်မှာ
မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတော်ခီတော်အစီအစဉ်ကိုကြားခဲ့ရတာပါရှင်။သောတာရှင်တွေနဲ့ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။စာရေးသားတောင်းဆိုလို့ရတယ်ဆိုရင်တော့တချင်းတွေကိုတောင်းဆိုလို့ချင်တယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုလိမ့်မီပြီးတော့ရေးသားပေးပို့နိုင်ပါတယ်။အခုတော့ကြားရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုစုံမှုကြောကပြောပြပေးပါရှင်။
ယူကရိန်းရှိဘက်ခြမ်းကလူဟန်စ်ပြည်နယ်ရဲ့နယ်မြေအားလုံးနီးပါးကိုသိမ်းပိုက်ထားနိုင်ကြောင်းအင်ကာနီမှာရုရှားဘက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ယူကရိန်းဘက်ကလည်းသူတို့တပ်တွေဟာစုခွာမပေးဘဲစီဗီရိုဒိုနက်မြို့ကလမ်းနေမှာကုကန်တိုက်ခိုက်နေစေဖြစ်တယ်လို့ပြောဆိုပါတယ်။လူဟန်စ်ဒေသရဲ့68ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားနိုင်ပြီလို့ရုရှားကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ်။ကမ္ဘာမှာဖွံ့ဖြိုးမှုအားနည်းပြီးငွေကြေးဖောင်းပွားမှုတိုးလာတဲ့ရှိလျားတဲ့ကာလတစ်ခုအတွင်းကိုဝင်ရောက်လာနေပြီလို့ကမ္ဘာဘဏ်ကအင်ကာနီမှာပြောဆိုလိုက်ပြီး2022ခုနှစ်အတွက်ကမ္ဘာဒေါ်လာဖွံ့ဖြိုးမှုနှုန်းက 1.2 ရာခိုင်နှုန်းရော့ချလိုက်ပြီး 2.9 ရာခိုင်နှုန်းသာရှိတယ်လို့ခန့်မှန်းထားပါတယ်။နိုင်ငံအပြားအပြားလဲစီးပွားကျဆင်းမှုနဲ့ကြုံနေတယ်လို့ကမ္ဘာဘဏ်ကပြောဆိုထားပါတယ်ခင်ဗျာ။စီးရီးယားမြောက်ပိုင်းကိုတူရကီကကျူးကျော်လာမယ်ဆိုရင်စီးရီးယားနယ်မြေတွေကိုကာကွယ်ဖို့စီးရီးယားအစိုးရတပ်တွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့အမေရိကန်ကျောထောင်နောက်ခံပေးထားတဲ့ Syrian Democratic Force Syria Democratic တပ်ဖွဲ့များကအင်ကာနီမှာပြောဆိုလိုက်ပါတယ်စီးရီးယားမြောက်ပိုင်းကသူတို့ထုံချုပ်တဲ့နယ်မြေတွေကိုတူရကီကထိုးစစ်တရားဆင်မဲ့အန္တရာယ်ရှိနေပါတယ်အိန္ဒိယမြောက်ပိုင်းဂျမ္မူနဲ့ကက်ရှမီးယားဒေသတွေမှာရိုဟင်ဂျာဒုက္ခသည်တွေဓာစီနဲ့ချီပြီးအဖမ်းခံရပြီးအဲ့ဒီထက်ကနှစ်ဦးကိုမြန်မာပြည်ကိုပြန်ပို့ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်အကြမ်းမှာစိုးရင်ကြောက်ရွံ့မှုတွေဖြစ်ပေါ်နေတယ်လို့ဒုက္ခသည်အရေးဆောင်ရသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့လတိုင်းကလည်းရိုဟင်ဂျာဒုက္ခသည်2,300လောက်အဖမ်းခံရမှဆိုတာနဲ့မြန်မာပြည်ပြန်ပို့ခံရမှဆိုတာကြောင့်ထွက်ပြေးခဲ့ကြတယ်လို့ဒုက္ခသည်အရေးဆောင်ရသူတွေကပြောဆိုခဲ့ကြပါတယ်ခင်ဗျာ။
တင်းချင်းချုပ်ကိုကိုစောမိုးချောကကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမူကကိုရဲမွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ခင်6နာရီကနေ9နာရီထိအစီအစဉ်တွေကို line meter 30 40 48 50တို့ကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါသေးရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျွန်မအားလုံးပThis program has come to you from the Voice of America, Washington.